Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည်ဇန်နဝါရီလ20ရက်နေ့ဗုဒ္ဓဘာသာခင်စီစဉ်တွေကိုမြန်မာစံတော်ချိန်6နိုင်ကြာ9နိုင်အထိလိုက်တိုမီတာ24 40 51နဲ့လိုက်လမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီဗုဒ္ဓဘာသာခင်နောက်ဆုံးရသတင်းတွေကိုကျွန်တော်ရဲမထုံးကပတ်သင်ကြီးတိုင်းနဲ့အတူတင်ဆက်ပေးပါမယ်ဗုဒ္ဓဘာသာမှာအမေရိကန်သမ္မတဖြစ်ကျန်းသက်စာချိန်ဆိုမဲ့ဂျိုးဘိုင်ဒန်ဤကနေ့ညနေပိုင်းမှာသူစာတီဒလဝဲပြည်နယ်ကနေမြို့တော်ဝါရှင်တန်ဒီစီကိုရောက်ရှိလာပြီးဖြစ်ပါတယ်။ဒီစီကိုမထွက်ခွာခဲ့ကလေးမှာပဲဂျိုးဘိုင်ဒန်ကဒလဝဲပြည်နယ်လုံခြုံရေးအရေးတပ်ဖွဲ့ဌာနချုပ်ကိုသူ့ရဲ့သားဘော်ဘူဘော်ဘိုင်ဒန်အမည်နဲ့အမတ်တရအမည်ပေးဂုဏ်ပြုခြင်းပြတဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။2015ခုနှစ်ကအုန်တော့ကန်ဆာရောဂါနဲ့ကွယ်လွန်သွားခဲ့တဲ့သားဖြစ်သူဘော်ဘူဘော်ဘိုင်ဒန်ကအီရန်နိုင်ငံမှာတနစ်တာတာဝန်ထမ်းဆောင်ခဲ့မှုသလိုဘရုစ်စာသူရဲကောင်းဘက်ကလည်းရရှိခဲ့သူဖြစ်ပါတယ်။ဝါရှင်တန်ကိုသွားရမယ့်ခရီးကိုသူ့ရဲ့ပုဂ္ဂိုလ်ရဲ့အခမ်းအနားနဲ့စတင်လိုက်ရတာဖြစ်ကြောင်းနဲ့သူ့သားအခုချိန်မှမရှိတာကိုသာသူ့အနေနဲ့ဝမ်းနည်းမိကြောင်းလည်းဂျိုးဘိုင်ဒန်ကသားဖြစ်သူကိုတတိတရာမျက်ရည်ကျပြီးပြောပါရယ်ဝါရှင်တန်ဒီစီကိုရောက်လာပြီးတဲ့နောက်ညနေပိုင်းမှာဂျိုးဘိုင်ဒန်ကသမ္မတလင်ကွန်ထိမ်းမှပြတိုင်းမှကျင်းပမယ်COVID-19 ကြောင့်အသက်သေဆုံးခဲ့ရသူတွေအတွက်စုတောင်းပွဲအခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်။အဲဒီနောက်အမေရိကန်သမ္မတတွေရဲ့အစိုးရအကြီးဟာ Blair House မှာတက်ခုံမှာဖြစ်ပါတယ်။ Joe Biden အနေနဲ့ဗုဒ္ဓဟူးနေ့ကျန်းသက်စွာကျင်းပပြီးတဲ့နောက်သမ္မတဖြစ်လာပြီးပြီးချင်းအမေရိကန်နိုင်ငံတွေ့ကြုံရင်ဆိုင်နေရတဲ့အကြက်တဲပေါင်းစုံကိုဥဆောင်ဖြည့်ရှင်းရမှာလည်းဖြစ်ပါတယ်။အမေရိကန်သမ္မတကျန်းသက်စွာကျင်းပပွဲအတွက်စင်ခေါ်ထားတဲ့ပြည်내လူကြုံရေးအရန်တပ်ဖွဲ့ဝင်တွေကတပ်ဖွဲ့ဝင်ချုပ်ကိုလူကြုံရေးအရာအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေး FBI အဖွဲ့ကဖျက်ရှားပစ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်
။ So the 12 people that were removed after vetting but the
ကြိုရင်းရာစစ်စစ်မှုတွေပြုလုပ်ပြီးမှပြည်내လူကြုံရေးအရန်တပ်ဖွဲ့ဝင်12ဦးကိုဖျက်ရှားခဲ့ရပါတယ်။ဒါပေမဲ့သူတို့အားလုံးကိုအစိုးရဝါဒီတွေနဲ့ဆက်လွယ်တာတခုတည်းနဲ့ဖျက်ရှားခဲ့တာမဟုတ်ပါဘူး။တယောက်ခုသာကျန်းသက်စာချိန်ဆပွဲအကြောင်းရေးသားချက်တွေနဲ့ဆက်ဆက်ပြီးဖျက်ရှားပစ်ခဲ့ရတာဖြစ်ကြောင်းပြည်내လူကြုံရေးအရန်တပ်မြို့သားအဆောင်တပ်အကြီးအကဲဗိုလ်ချုပ်ကြီးဒန်နီယယ်ဟိုကင်စန်ကအတည်ပြုကြေညာခဲ့ပါတယ်။တခြားတပ်ဖွဲ့ဝင်10ဦးကိုတော့ကျန်းသက်စာချိန်ဆပွဲနဲ့မသက်ဆိုင်ပဲအရင်ကရာဇဝတ်မှုတွေနဲ့ဆက်ဆက်နေတာကြောင့်ဖျက်ရှားဖြစ်တာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်။သူတို့အားလုံးကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အပေါ်တရက်ကြီးအန္တရာယ်ပြုမဲ့သူတွေမဟုတ်ဘူးလို့လည်းအပြည်သတင်းဌာနကပြောပါတယ်။ကိုရာပရက်စ်ကရောဂါကြောင့်ကျဆင်းနေတဲ့စီးပွားရေးကိုကုစားဖို့အရေးကွန်ဂရက်စ်အနေနဲ့ပုံမှန်အရေးယူဆောင်ရွက်ပေးဖို့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ဗဒဟီဝန်ကြီးအဖြစ်ရာထားခံရသူဂျန်နက်ယလန်ကပြောပါတယ
်။ I expect they'll conclude the Congress's actions.
ကယူကဂါလာစီးပွားရေးအခြေအနေကိုပြန်ကြည့်ရင်ကွန်ဂရက်စ်တော်ရဲ့လှုပ်ဆောင်ချက်တွေကြောင့်ထိရောက်မှုတွေကိုရှောင်လွှဲနိုင်ကြတာရှိကြောင်းဒါပေမဲ့ဖိဒက်ပိုပြီးလှုပ်ဆောင်ဖို့လိုအပ်ကြောင်းခုချိန်ကစပြီးလှုပ်ဆရာရှိတော့ကိုမလုပ်ရင်ပိုတာရှည်ဆိုးရွားတဲ့စီးပွားရေးထိရောက်မှုတွေကိုကြုံတွေ့ရမှာဖြစ်ကြောင်းနဲ့ရေရှည်မှာစီးပွားရေးရိုက်ခတ်မှုတန်ကိုဆွဆွရွရခံရနိုင်ကြောင်းရန်လန်းကအင်ဂျာနီကအထက်လွှတ်တော်ဗန်ဒါရီကော်ပိုရိတ်ဌာနပွဲရှင်းမောင်းမှာပြောကြားခဲ့တာဖြစ်ပါတယ်ဒီမိုကရက်လူများစုဖြစ်လာမဲ့အထက်လွှတ်တော်အနေနဲ့ဂျန်နက်ယလန်ကိုဗန်ဒါရီဝန်ကြီးအဖြစ်ခန့်အပ်ဖို့အခက်အခဲရှိဘူးလို့ခန့်မှန်းရပါတယ်။အထက်လွှတ်တော်ကအတည်ပြုရင်ယလန်အနေနဲ့အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးဗန်ဒါရီဝန်ကြီးဖြစ်လာမှာပါ။အင်္ဂါနေ့ကပြုလုပ်တဲ့သူ့ကိုယာရုခန့်အေးဆိုင်ရာအထက်လွှတ်တော်ဂျာနာပွဲမှာဂျန်နက်ယလန်ကအမေရိကန်နိုင်ငံရဲ့စီးပွားရေးပေါ်အားနည်းချိနေအောင်လှုပ်ဆောင်နေတဲ့တရုတ်နိုင်ငံရဲ့မမျှတမှုတရားမဝင်လို့ရတွေကိုဖြစ်နေသမျှနီးလန်းတွေအသုံးပြုပြီးတားဆီးသွားမယ်လို့လည်းပြောပါရယ်အမေရိကန်ကုမ္ပဏီတွေနဲ့ပြန်ဆိုင်နိုင်ဖို့တရုတ်ကုမ္ပဏီတွေကိုတရုတ်ဆိုရကတရားမဝင်ထောက်ပံ့ကျင်းဝင်တွေပေးနေတာကုန်ပစ္စည်းတွေကိုဖျက်ဆီးနေတာညနာပစ္စည်းမှုပိုင်ခွင့်ခိုးယူနေတာနဲ့အမေရိကန်ပစ္စည်းတွေပေါ်အတားအဆီးတွေချမှတ်တာတွေလုံဆောင်နေကြောင်းဒီလိုမတရားလုံဆောင်တာတွေကိုအရေးယူသွားဖို့လိုအပ်နေတယ်လို့နီးလန်းစုံအသုံးပြုသွားဖို့ပြင်ဆင်ထားကြောင်းလည်းဂျန်နက်ယလန်ကပြောပါရယ်ကိုရာဗရက်စ်ယောဂကနေဦးစတင်ပြပွားမှုကိုတုံ့ပြန်တာနဲ့ခရယောဂကိုရှောင်နိုင်ဖို့အတွက်လှုပ်ဆောင်ရမှာနှိကွေ့ခဲ့ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ပညာရှင်ကိုယ်စားလှယ်အဖွဲ့ကပြောပါတယ
် The panel does believe that the international system for alert and response
digital KGD မှာနိုင်ငံတကာကသတိပေးချက်နဲ့တုံ့ပြန်ဆောင်ရွက်ချက်တွေက digital ခေတ်မတိုင်မီကလို့စနစ်ထဲမှာပြင်မိနေခဲ့ကြောင်းယောဂပိုးမွားတွေကရက်တွေလတွေမဆောင်ပဲ မြန်မာနိုင်ငံပိုင်းတွင်မှာပြန့်နှံ့တာဖြစ်ကြောင်း COVID-19 ရဲ့အနေအကိုရောပါစေဖို့ကြိုးပမ်းခဲ့ပေမဲ့အန္တရာယ်ရှိတဲ့သတိပေးချက်ဝူဟန်မြို့မှာထွက်ပေါ်လာပြီးတစ်လကြာမှမှတစ်ကမ္ဘာလုံးကိုအသိပေးနိုင်ခဲ့တာဖြစ်ကြောင်း WHO ပညာရှင်အဖွဲ့ရဲ့ဒုတိယကောင်ဆောင်နယူးဇီလန်ဝန်ကြီးချုပ်ဟယ်လန်ကလပ်ကအင်္ဂါနေ့ကဗီဒီယိုကတင်ပြလို့တဲ့ရှင်းလင်းပွဲမှာပြောပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်မှုနဲ့ဈေးနှုန်းကိုစုံစမ်းစစ်ဆေးဖို့ပြီးခဲ့တဲ့အပတ်တည်းပြည်နိုင်ငံကိုသွားပြီးတဲ့နောက်အစိုးရကစားတဆောင်ကိုတနင်္လာနေ့ကထုတ်ပြန်ပြီးမှ WHO ရဲ့ပညာရှင်အဖွဲ့ကောင်ဆောင်တွေကအခုလိုပြောလိုက်တာဖြစ်ပါတယ်။ Liberia နိုင်ငံသမ္မတဟောင်း Ellen Johnson Sirleaf နဲ့ New Zealand ဝန်ကြီးချုပ်ဟောင်း Helen Clark ဦးဆောင်တဲ့ပညာရှင်အဖွဲ့ကထုတ်ပြန်တဲ့အဲ့ဒီအစိုးရကစားမှာပြည်နိုင်ငံကိုဝေဖန်ထားတယ်လို့တခြားနိုင်ငံတွေစီပြန့်နှံ့သွားပြီးတဲ့နောက်ထူးရှိရတဲ့အထောက်အထားတွေရယောဂပြပွားနိုင်ခြင်းရှိတဲ့နိုင်ငံတွေမှာယောဂကာကွယ်ရေးဆောင်ရွက်ချက်တွေကိုအလျင်အမြန်လှုပ်ဆောင်သင့်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ COVID-19 ကာယယောဂကြောင့်အခုချိန်ထိကမ္ဘာတဝန်လူနဲ့တန်းကျော်တည်ဆုံးနေရပြီဖြစ်ပါတယ်ခင်ဗျာ
။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24kHz 11.73 MHz5.40kHz 9.73 MHz5.51kHz 9.85 MHz နဲ့5.190kHz 15.95 MHz တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေမနက်ခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။ကျွန်မတင်ကြီးထိုက်ပါအိန္ဒိယမှာထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးတွေကိုမြန်မာအပါအဝင်နိုင်ငံ6ခုကိုဇန်နဝါရီလ20ရက်နေ့ဗုဒ္ဓဦးနေ့ကစလို့စတင်တင်ပို့မယ်အကြောင်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကအင်္ဂါနေ့မှာသတင်းထုတ်ပါတယ်။မြန်မာဘက်ကတော့လူပေါင်း15သန်းအထက် COVID-19 ကာကွယ်ဆေးရဖို့အိန္ဒိယနဲ့ညှိနှိုင်းထားပြီးလာမယ့်လပိုင်းနေ့အတွင်းနိုင်ငံတွင်းကာကွယ်ဆေးထိုးနိုင်ဖို့ရည်မှန်းထားပါတယ်။အိန္ဒိယတို့ COVID-19 ကာကွယ်ဆေးတွေရရှိရေးအတွက်အိန္ဒိယနိုင်ငံတွေနဲ့အရေးကြီးတဲ့မိတ်ဖက်နိုင်ငံတွေကပန်ကြားထားကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။ဒီပန်ကြားချက်တွေအရဇန်နဝါရီလ20ရက်ဗုဒ္ဓဦးနေ့ကစလို့မြန်မာ၊ဘူတန်၊ဘင်္ဂလားဒေ့ရှ်၊နီပေါ်၊မော်ဒိုက်ဆက်ရှဲလီတို့ကိုစတင်တင်ပို့မှာဖြစ်ကြောင်းနဲ့ဒီရီလင်ကာ၊အာဖဂန်နစ္စတန်နဲ့မော်ရီရှက်စ်နိုင်ငံတွေကတော့တင်ပို့နိုင်ရေးဆက်လက်ဆောင်ရွက်နေတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကကြေညာထားပါတယ်။ဘူတန်နိုင်ငံကိုအစောဆုံးဗုဒ္ဓဦးနေ့ကစတင်ပို့ဖို့ရှိပြီးဘင်္ဂလားဒေ့ရှ်ကိုတော့ကြာသာပတိညစ်မှာတင်ပို့ပါမယ်။ AstraZeneca နဲ့ Oxford တက္ကသိုလ်တို့ကဖော်ဆက်ပြီးအိန္ဒိယဆေးဝါးတုပ်လုပ်ငန်းကြီး Serum Institute of India ကထုတ်လုပ်တဲ့ကိုဗစ်ရှီးလ်ကာကွယ်ဆေးအလုံးရေ2တန်းကိုဘင်္ဂလားဒေ့ရှ်ကိုတင်ပို့မှာပါ။အိန္ဒိယကအခမဲ့ပေးပို့လာမဲ့ Oxford နဲ့ AstraZeneca ရဲ့ COVID-19 အလုံးရေ2တန်းကိုလာမဲ့ကြာသပတေးနေ့ဇန်နဝါရီလ21ရက်နေ့မှာအထူးလေယာဉ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကာကိုရောက်လာမဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်။မြန်မာဘက်ကကိုဗစ် -19 ကူးစက်မှုဝင်လာနိုင်တဲ့အခြေအနေကိုတားဆီးဟန်တားနိုင်ရေးအတွက်မြန်မာနဲ့နေဆက်မှာတရုတ်ဘက်ကဂရင်း2000ကျော်ဆက်နဲ့တီးခြားခွဲထားမဲ့စင်တာတစ်ခုကိုတည်ဆောက်နေပါတယ်။အိန္ဒိယမြန်မာနဲ့လာအိုနှစ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဆက်ပြီးရှိနေပြီးတရုတ်ဘက်ကိုဝင်လာနိုင်တဲ့အန္တရာယ်ကြောင့်ဒီနှစ်နိုင်ငံနဲ့ထိစပ်နေတဲ့တရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်တဲကမန္လာခရိုင်တွင်မှတီးတန့်ခွဲထားမဲ့စင်တာတစ်ခုကိုတည်ဆောက်နေကြောင်းတရုတ်အစိုးရအားပေါ် Global Times ကဇန်နဝါရီလ18ရက်နေ့ကဖော်ပြခဲ့ပါတယ်။ Quarantine ထားရှိနိုင်ရေးလိုအပ်ချက်ပြည့်မီစေဖို့အတွက်မန္လာခရိုင်တွင်မှတည်ဆောက်နေတဲ့စင်တာမှာတော့အခန်း2000နဲ့ဂရင်း2000တခုထားရှိနိုင်မှာဖြစ်ပါတယ်။ဒီစင်တာကိုစီမံခန့်ခွဲမယ်ဝန်ထမ်း112ယောက်ဆက်မယ်အခန်း50တခန်းကိုလည်းတည်ဆောက်ဖို့စီစဉ်ထားကြောင်းသတင်းကဖော်ပြပါတယ်တည်ဆောက်ရေးစီမံကိန်းကိုတလအတွင်းပြီးစီးဖို့လည်းခန့်မှန်းထားပါတယ်ပြည်ပခန့်တွေရှိနေတဲ့မြန်မာနိုင်ငံရဲ့ငင်းချမ်းရေးတမန်တော်တွေအဖြစ်ခရီးရန်ဖျားဆောင်တွေကဆောင်ရွက်ကြဖို့အာရှကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ရဲ့အကြီးအကဲပုပ်ယဟန်မင်းအမခါရီနယ်ချားလ်စ်မောင်ဘိုကတိုက်တွန်းလိုက်ပါတယ် ငင်းကြံရေးကိုကုစားဖို့စီအရေးပေါ်လိုအပ်နေကြောင်းငင်းကြံရေးကိုပေးပါမယ်ဆိုတဲ့ဖျားသခင်ရဲ့နှုတ်ကပတ်တော်ကိုနှလုံးသွင်းပြီးခရိယန်အလုံးအတူတကွပေါင်းစည်းကြဖို့လိုအပ်ကြောင်းခရိယန်စည်းလုံးညီညွတ်မှုဆုတောင်းပွဲသတင်းပတ်အစဇန်နဝါရီလ18ရက်နေ့မှာကာဒီနယ်ချားလ်စ်မောင်ဘိုကသတင်းစကားပေးပို့တဲ့အကြောင်း UCA News ကဖော်ပြပါတယ်အခက်အခဲတွေကိုစီလုံးမှုနဲ့သာကျော်လွှားနိုင်မယ်ဆိုတာကိုကမ္ဘာကပေးယောဂကြီးကသတိပေးလိုက်တာဖြစ်တယ်လို့လဲကာဒီနယ်ချားလ်စ်မောင်ဘိုကပြောပါတယ်မြန်မာပြည်သူတွေအထက်ကတော့တခြားသောပြဿနာကြီးတွေနဲ့လည်းရင်ဆိုင်နေရတယ်လို့လဲပြောပါတယ်ဆယ်စုနှစ်ခုနှစ်ခုကြာစစ်ပွဲကြောင့်ဘာမှဖြေရှင်းနိုင်ကြတာမရှိဘူးလို့ထောက်ပြပြီးငင်းကြံရေးတည်တာတစ်ခုတည်းသောဖြစ်နိုင်ခြင်းရှိတဲ့နည်းလမ်းဖြစ်ကြောင်းခရီးယာနေဖြစ်တာနဲ့အညီတရားမျှတမှုကိုအခြေခံတဲ့ငင်းကြံရေးကိုဥတီကြိုးပမ်းကြဖို့လဲကာဒီနယ်ချားလ်စ်မောင်ဘိုကတိုက်တွန်းထားပါတယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွင်မီးလောင်မှုမှာကုလသမဂ္ဂကလေးသင်ငယ်များရှမ်းဘုံငွေအဖွဲ့ UNICEF ရဲ့စာတင်ကြောင်း၄ခုမီးလောင်ပျက်စီးခဲ့ကြောင်းအင်ကာနစ်မှာတာဝန်ရှိသူတွေကပြောဆိုလိုက်ပြီး UNICEF ဘက်ကတော့ဒါကရှို့မီးဖြစ်တယ်လို့ပြောပါတယ်။မီးလောင်ချိန်မှာကျောင်းတွင်းမှာတော့ကျောင်းသားတွေမရှိပါဘူး။ဒီကျောင်းတွေကိုဘသူကတိုက်ခိုက်နိုင်ခြေရှိတယ်လဲဆိုတာရှင်းရှင်းလင်းလင်းမရှိပေမဲ့လူတစ်တန်းလောက်ရှိတဲ့ဒုက္ခသည်စခန်းမှာဒီလပိုင်းနေအတွင်းလုံခြုံရေးအခြေအနေဆိုးနေတယ်လို့ AFP သတင်းကဖော်ပြပါတယ်။ဓာတ်ငွေမီးဘိုကစခဲ့တဲ့မီးလောင်မှုကြောင့်စခန်းတွေအတွင်းဝါအိမ်ပေါင်းရာနဲ့ချီမီးရဲပါသွားပါတယ်။UNICEF ဘက်ကတော့ရှုမီလို့ဆွဆွဲထားပေမဲ့ဘင်္ဂလားဒေ့ရှ်ရဲ့ဒုက္ခသည်များဆရာမဟာမင်းကြီးရာဇမ်ဟယက်ကတော့တမင်မီးရှို့မှုလို့မယူဆတဲ့အကြောင်းဒါပေမဲ့စုံစမ်းစစ်ဆေးနေကြောင်း AFP ကိုပြောပါတယ်ဒီစာတင်ကြောင်းတွေကအခိုင်အခန့်ဆောက်လုပ်ထားတာမဟုတ်ဘဲမီးလောင်လွယ်တဲ့ပစ္စည်းတွေနဲ့ဆောက်ထားတာလို့သူကပြောပါတယ်2019ခုနှစ်အတွင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံနေရတဲ့ဒီဒုက္ခသည်တွေကိုမြန်မာဘက်ကလက်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်မခံပါဘူးရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေမနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုနားဆင်ခဲ့ကြရတာပါသတင်းဆောင်မတွေဆက်သွယ်မိ мян ခန်းတွေနဲ့အပတ်စဉ်ကန်တာတွေကိုဆက်လက်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။ကျမအင်ဂျင်နိုင်ပါ။ဗုဒ္ဓဘုနဲ့မှာကျင်းပမယ့်46ကြိမ်မြောက်သမရကျန်းပစ္စာကျင်းဆိုပွဲအခမ်းအနားမှာတိုက်ရိုက်သတင်းယူဖို့ဝါရှင်တန် DC ကိုရောက်ရှိနေတာပါ။ဒီမိုကရက်ရွေးကောက်ခံသမရဂျိုးဘိုက်ဒန်ရဲ့သမရဖြစ်ကျန်းပစ္စာကျင်းဆိုပွဲအခမ်းအနားအတွက်လုံခြုံရေးတင်းကြပ်မှုဟာအမေရိကန်သမရကျန်းပစ္စာကျင်းဆိုပွဲတမိုင်းအဆက်ဆက်မှာတခါမှမကြုံစဖူးတဲ့အခြေအနေမျိုးဖြစ်ပါတယ်။ဝါရှင်တန် DC ကိုစစ်အင်အားအပြည့်နဲ့သိမ်းပိုက်ထားတယ်လို့မျိုးထင်ရအောင်ကိုပြည်내လုံခြုံရေးအရန်တပ်ဖွဲ့ဝင်အင်အား2000ထက်မနည်းမြို့အနှံ့လုံခြုံရေးယူထားတာတွေ့ရပါတယ်။အင်္ဂါနေ့နဲ့လင်းအားကြီးအချိန်တည်းကစပြီးတော့ဝါရှင်တန် DC မြို့အဝင်လမ်းတွေတံတားတွေအကုန်ကြီးပါကိုပိတ်ထားလိုက်ပြီးဖြစ်ပါတယ်။ဝါရှင်တန် DC မှာ10နှစ်ကျော်ကြာနေထိုင်တဲ့ကျမတို့ VOA ဝိုင်းတော်သူမဆုမွန်ကလည်းအခုလိုမျိုးလက်နက်အင်အားအပြည့်နဲ့တခါမှမကြုံဘူးတဲ့လုံခြုံရေးယူတဲ့အခြေအနေကိုတွေ့ရတဲ့အတွက်စိုးရိမ်ပူပန်စိတ်တွေဖြစ်မိတယ်လို့ပြောပါတယ်
။ကျမတို့ DC ထဲမှာဆိုလို့ရှိရင်ဘာတွေထူးခြားတာတွေ့လဲဆိုတော့ဒီ highway တွေမှာလည်းထောက်လျှောက်ရဲကားတွေကထောက်လျှောက်အတန်လေးမြည်ပြီးတော့ဗောနော်အေးတော့အချက်ပြတာတွေလုပ်တယ်။နောက်ဒီရဟန်းရင်တွေနဲ့ကောင်းကင်ဘုံမှာပြန်နေတာတွေလည်းတွေ့တယ်ဆိုတော့ဟိုခန္ဓာကြီးတဲ့တခုဖြစ်နေတယ်လို့မခံစားရပဲနေသေးတာဟုတ်တခုခုပေါ့နော်ဖြစ်တော့မယ်ဆိုတဲ့ပုံစံမျိုးလိုမျိုးဖြစ်နေတယ်လို့ခံစားရတာပေါ့နော
်ရွေးကောက်ခံသမရဂျိုးဘိုင်ဒန်ကတော့အင်္ဂါနေ့နေ့လယ်ပိုင်းကသူနေထိုင်တဲ့ဒလဝဲပြည်နယ်ကနေဝါရှင်တန် DC ကိုထွက်ခွာလာပြီလို့သိရပါတယ်လောလောဆယ်မှာတော့ဒီဝါရှင်တန်အမျိုးသားရင်ပြည်မှာကျန်းသက်စာကျင်းဆိုပွဲကျူတင်လေးကျင့်တဲ့အခမ်းအနားတွေကျင်းပနေပေမဲ့ဂျိုးဘိုင်ဒန်တက်ရောက်ခြင်းမရှိပါဘူးဇန်နဝါရီလ6ရက်နေ့ကဖြစ်ခဲ့တဲ့သိငဲ့ချီတဲ့သမရထရန့်ထောက်ခံသူတွေဆန္ဒပြပွဲမှာလွတ်တော်အဆောက်အုံလေးကိုအကျန်းဖက်စီးနင်းတိုက်ခိုက်တဲ့အထိဖြစ်ခဲ့တာကျန်းသစ္စာကျင်းဆိုပွဲနေ့မှာအကျန်းဖက်တိုက်ခိုက်မှုတွေရှိနိုင်နေဆိုတဲ့ချင်းချောက်မှုတွေရှိနေတာကြောင့်အခုလိုအရန်လုံးကြုံရေးတပ်ဖွဲ့တောင်းတဲ့ချီပြီးနေရာချထားတာပါနောက်ပြီးလွတ်တော်ကိုတိုက်ခိုက်မှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့နဲ့လုံးကြုံရေးတပ်ဖွဲ့တွေပါဝင်ပတ်သက်နေတယ်ဆိုတဲ့အချက်လက်တွေတက်တွင်းပုံကံမှုမျိုးဖြစ်နိုင်နေဆိုတဲ့တင်္ကာမကင်းဖြစ်မှုတွေကြောင့်လေလုံခြုံရေးယူထားတဲ့အရန်တပ်ဖွဲ့2000ခွဲကျော်ရဲ့နောက်ကျောင်းရာဇဝင်တွေကို FBI ကပြန်ပြီးစစ်ဆေးနေရမှာအခုချိန်ထိနှစ်ယောက်ကိုထုတ်ပယ်ထားပြီးဖြစ်ပါတယ်။သမ္မတတွေကျန်းတစ္ဆာကျင်းစုပွဲအခမ်းအနားကျင်းပတဲ့ Washington DC ကအမျိုးသားရင်ပြင်မှာအရင်ကဆိုလို့ရှိရင်လူတွေတန်းနဲ့ချီပြီးတော့ဂုံယူစွာနဲ့သူတို့သမ္မတကိုဂုံပြုကြပေမဲ့လေဒီတစ်ချိန်မှာတော့လူသူကင်းမဲ့နေပြီးတော့အဲ့ဒီအစားအမေရိကန်အလံတွေကိုရင်းချင်းအပြည့်မှစိုက်ထူထားတာတွေ့ရပါတယ်။ဗုဒ္ဓကုနေ့မှာကျင်းပမဲ့ကျန်းတစ္ဆာကျင်းစုပွဲအခမ်းအနားမှာရွေးကောက်ခံသူသမရကမလာဟဲရစ်ကအရင်ကျန်းတစ္ဆာကျင်းစုမှာဖြစ်ပြီးတော့အဲ့ဒီနောက်မှာမှရွေးကောက်ခံသမရဂျိုးဘိုင်တန်ကကျန်းတစ္ဆာကျင်းစုမှာပါ။အဲ့ဒီနောက်မှာတော့သမရမေကွန်းကိုဂျိုးဘိုင်တန်ကပြောကြားမှာဖြစ်ပါတယ်။သဘောထားကွဲပြားမှုတွေဖြစ်နေတဲ့အမေရိကန်ပြည်ထောင်စုကိုပြန်ပြီးတော့စီးလုံးညီညွတ်ဖို့သမရအနေနဲ့ဂျိုးပန်းသွားမဲ့ကိစ္စ COVID-19 ကပ်ရောဂါအလူးလဲခံနေရတာကနေအမေရိကန်နိုင်ငံပြန်ပြီးရုံထားဖို့ကိစ္စရပ်တွေကိုအဓိကပြောမယ်လို့ခန့်မှန်းရပါတယ်။သမရအဖြစ်စတင်ထမ်းဆောင်တာနဲ့နိုင်ငံရဲ့စစ်တင်တာပဋိချုပ်ဖြစ်လာမဲ့ဂျိုးဘိုင်ဒန်အတွက်အစင်လာတိုင်းဘူရှုခံအခမ်းအနားလဲနေ့လယ်ပိုင်းမှာကျင်းပဖို့ရှိပါတယ်။သမရကျန်းတစ္ဆာကျင်းစုပွဲအခမ်းအနားမှာနာမည်ကျော်အဆိုတော်လေဒီဂါဂါကနေအမေရိကန်နိုင်ငံတော်တချင်းကိုတည်ဆူမှာဖြစ်ပါတယ်။ဒါ့အပြင်ဟောလိဝုဒ်ကနာမည်ကြီးအမှုပညာရှင်ဂျနီဖာလိုပက်စ်လည်းတက်ရောက်တည်ဆူဖျော်ဖြေမှာဖြစ်ပြီးအခြားနာမည်ကျော်အမှုပညာရှင်တချို့လည်းတက်ရောက်ဖို့ရှိပါတယ်။ကျန်းတစ္ဆာကျင်းစုပွဲမတိုင်ခင်အင်္ဂါနေ့ညနေပိုင်းမှာတော့ COVID-19 ကပ်ရောဂါကြောင့်အမေရိကန်မှာသေဆုံးသွားတဲ့လူပေါင်း၄သိန်းကျော်အတွက်အောက်မေ့ပွဲမီးထွန်းပွဲအခမ်းအနားကိုလင်ကွန်းပိတ်မံအဆောက်အအုံရှိရေကန်မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်ဦးဆောင်ကျင်းပဖို့ရှိပါတယ်။သမ္မတထရန့်ကတော့ဂျိုးဘိုင်ဒန်ရဲ့ကျန်းတစ္ဆာချင်းဆိုပွဲအခမ်းအနားကိုတက်ရောက်မှာမဟုတ်ဘူးလို့ပြောကြားထားတဲ့အတွက်အမေရိကန်သမိုင်းနှစ်ပေါင်း150ကျော်အတွင်းမှာလက်ရှိသမ္မတတဦးပါဝင်ခြင်းမရှိတဲ့ကျန်းတစ္ဆာချင်းဆိုပွဲဖြစ်လာဖို့ရှိပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအခက်ကြုံနေရတာကိုဖြေရှင်းနိုင်မှုမြန်မာဘင်္ဂလားဒေ့ရှ်တရုတ်သုံးနိုင်ငံအစိုးရတာဝန်ရှိတဲ့သူတွေဆွေးနွေးတဲ့ပုံမှာရိုဟင်ဂျာဒုက္ခသည်တွေကကြိုဆိုလိုက်ပါတယ်နေရပြန်မဲ့သူတို့အတွက်လုံခြုံမှုအသက်အာမခံချက်ရှိပြီးအခြေခံနိုင်ငံသားအခွင့်အရေးအပြည့်အဝရရှိဖို့နဲ့ဆုံးရှုံးနေတာမှုတွေအတွက်တရားမျှတမှုရဖို့ဆောင်ရွက်ပေးပါလို့လည်းတောင်းဆိုကြပါတယ်။ကျမစုမုံကစူးစီးတင်ပြထားတာနားဆင်ပါရှင်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့တိမ့်နဲ့ချီတဲ့ရိုဟင်ညာတွေနေရပြန်နိုင်ရေးမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူခဲ့ပေမဲ့အခုအချိန်ချီဖြစ်မလာတဲ့အပေါ်မှာတော့တရုတ်နိုင်ငံဘက်ကကြားဝင်ဆောင်ရွက်လာတဲ့သဘောဖြစ်ပါတယ်။ဇန်နဝါရီလ19ရက်နေ့မှာတော့တရုတ်မြန်မာဘင်္ဂလားဒေ့ရှ်ဒူးဝင်ကြီးအဆင့်အွန်လိုင်းဆွေးနွေးပွဲတွေလုပ်ပြီးတော့ဒုက္ခသည်နေရပြန်ရေးကိုဆွေးနွေးခဲ့ကြပါတယ်။အခုလိုမျိုးသူတို့နေရပြန်ရေးတရုတ်နိုင်ငံမှာပါဝင်ဆွေးနွေးညှိနှိုင်းအဖြစ်ရှာတဲ့အပေါ်မှာတော့ရိုဟင်ဂျာဒုက္ခသည်တွေကကြိုဆိုလိုက်ကြပါတယ်။နေရပြန်ရေးစီစဉ်ကြတဲ့အချိန်မှာဒုက္ခသည်တွေဒီဇိုင်းမမတ်တောင်းဆိုခဲ့တဲ့အချက်တွေကိုအဓိကထည့်သွင်းစဉ်းစားပေးပါလို့လည်းရိုဟင်ဂျာဒုက္ခသည်တွေကတောင်းဆိုတဲ့အကြောင်းရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ဦးမိုဟာမက်ကပြောပါတယ်
။အဲတောင်းဆိုတဲ့အတိုင်းကကျွန်တော်တောင်းဆိုသွားမှာပါ။နိုင်ငံသားအကွက်ရဲ့ပြည်လေရစီချင်ပါတယ်ကျွန်တော်။နောက်တစ်ခုတော့ကျွန်တော်ဆုံးရှုံးနေနာမို့ရောကျွန်တော်ဆုံးရှုံးနေနာမို့ဆိုတာကကျွန်တော်ဥစားပစ္စည်းရဲ့ကျွန်တော်အစအဲ့ဒါဟိုကလူစီနဲ့ကျွန်တော်တရားမျှတမှုလူစီနဲ့ပြီးတော့ကျွန်တော်လက်လက်လက်အဲသွာလာရဲ့ equal right ပေါ့ကျွန်တော်တန်းတူညကွာတဲ့လူစီနဲ့အမေကတောက်ဆိုစီနဲ့ကမူလနေရကိုပဲကိုနေရဲ့မွေးရဲ့မူလနေရကိုပဲသွားစီတာပါ
ဒီလိုနေရပြန်ရေးသုံးဝင်ဆိုင်ဆွေးနွေးပွဲတွေကနေတကယ်လက်တွေ့ကြတဲ့လုပ်ငန်းရှင်တွေဖြစ်လာနိုင်မှုကိုလည်းဒုက္ခသည်တွေကမျှော်လင့်ပါတယ
်ကျွန်တော်ဘက်ကမျှော်လင့်တယ်ပါဆိုတော့ကျွန်တော်နိုင်ငံတကာကို ICJ မှာရော ICC မှာကျွန်တော်ကုလသမဂ္ဂမှာရောနိုင်ငံတကာပြည်သူတွေအကုန်လုံးကကျွန်တော်ကန်စားခဲ့တဲ့စွန့်ချုံနေနာခဲ့တာဒုက္ခသည်တွေအားလုံးဘက်ကတင်ပြထားတာလို့ရှိပါတယ်အဲ့ဒါကိုလိုက်လျောပြီးတော့မြန်မာဆိုရပါကဆဲဆက်ပြီးတော့အကောင့်တွေပေါ်မယ်လို့ကျွန်တော်မျှော်လင့်တယ်။ရခိုင်ပြည်နယ်မှာရှိတဲ့မြို့နယ်စုအကုန်လုံးကတော့ကျွန်တော်အေးအေးချမ်းချမ်းသူနေလို့ရတယ်။အဲ့ဒါကျွန်တော်မျှော်လဲမျှော်ပါတယ်ကျွန်တော
်ဒုက္ခတွေတပန်းကျော်လောက်ထိရှိလာနေတဲ့တိမ့်ချီတဲ့ဒုက္ခတွေစုဝေးနေထိုင်ရာဒုက္ခတွေစခန်းတွေထဲမှာကျန်းမာရေးဆောင်ရှောက်မှုနေထိုင်ရေးပါဝင်ရာသီဥတုဘေးဒဏ်စတဲ့အခက်အခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေကြရတာမို့ဒုက္ခတွေကနေရရင်းကိုပဲအမြန်ပြန်လို့နေကြတာပါသူတို့အတွက်တည်းမဟုတ်ဘဲရခိုင်ပြည်နယ်ထဲမှာရှိတဲ့ကမ့်နေထဲမှာကန့်သက်နေရတဲ့သူတွေကိုပါနေရပြန်ရေးကူညီပေးစေချင်ပါတယ်လို့ရိုဟင်ဂျာဒုက္ခသည်မိုဟာမက်ကပြောပါတယ်
။ကမ့်ထဲမှာကြာကြီးမနေစီမှုကျွန်တော်ကဆောက်အမြန်ဆုံးပြင်ရှိတယ်မြန်မာနိုင်ငံမှာ2000နောက်ပိုင်းအဒီဗီကမ့်မှာရှိတဲ့လူတွေရောတခြား เช่นที่เนี่ยเจนโรยังการเป็นมาเนี่ยเรื่องการวิจารณ์ตั้งใจอยู่มาเนี่ยเรื่องลู่ดีกูแบบยิ่งสู้อุตส่าห์ไปกู้เนี่ยกูไปตุรกูมูลานี่ยังกูไปตุรกี้ยังสิ่งเดียวตุรกี้ก่อนเนี่ยดีฮะยาบีมาเจนโรก่อนเหตุการณ์ตุรกูอาสาก็เป็นมาเจนโรก็คอยเจนโรกูอาสิเบลุกไปอยู่ที่เดียวยังการมาแต่เช็คมุสลิมรู้หันจะตั้งอยู่ที่มอบูเอลูกคำมีสิเดียังการสิเดียเฟสิเดียยังมอบีดอกคำมีสิเดีย ตัวเนี่ยดูดูการเนี่ยยังไงเนี่ยเลยตัวก็เลยบ้ามากค่ะคุณมุกเป้บ้าบ้าบุดีตัวก็ไอ้เนี่ยยาชาตาบีมาเช่นรู้ก็คอยเช่นรู้ก็ผู้บีดอยู่เฉยมุสีเลยสุดดีลู่เด็กก็แค่เดี๋ยวมาเลยนี่หินน้ำมอบูบิงลาเดย์มาเลยนี่หินน้ำมอบูเช่นรู้ก็ดีนั่งยังทำมาหมอบดามาตัวก็เอ๊ะเนี่ยมาบีกูเป้เป็นสิ่งเดียวเนี่ยมาบีกูเป้เป็นสิ่งเดียวเนี่ยมาคู่เนี่ยกูเป้คู่เป็นสิ่งเดียวดาวเป้เป็นอันนี้เดียร์จ้าอะคุณลู่เน
ကျေးဇူးတင်ကြောင်းကိုလည်းမြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးဟောက်တို့ဆွမ်းကအင်္ဂါနေ့ကကျင်းပတဲ့အွန်လိုင်းဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ပင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ဒုက္ခသည်တွေနေရာပြန်မဲ့အခြေအနေတွေဖန်တီးပေးဖို့ထပ်ပြီးတော့တိုက်တွန်းခဲ့ပါတယ်။မြန်မာအနာပိုင်းနဲ့ဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိအမှတ်မပြုခင်မဲ့ဒုက္ခ ကဗုဒ္ဓဦးနဲ့မနက်ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါခင်ဗျာ။အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်ပြန်ကောက်လို့တင်ပြပေးသွားပါမယ်။ Democracy in Myanmar Still and a Threat ချင်းချောက်ချင်းခံနေရတဲ့မြန်မာဒီမိုကရေစီဆိုတဲ့ခေါင်းစဉ်နဲ့ East Asian Foreign သတင်းအွန်လိုင်းမှာဆောင်မရှင်ကီဟွန်မန်ရေးသားတဲ့ဆောင်မကိုကျွန်တော်အောင်မြတ်သူကတင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီဟာငါးနှစ်ကြာတိုင်းပြည်ကိုအငင်းပွားပွဲရအုပ်ချုပ်ခဲ့ရပြီးနောက်ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရရှိခဲ့တာမို့ပါတီရဲ့လူကြိုက်များမှုပေါ်မှာအနီးကပ်လေးလာစောင့်ကြည့်နေကြတဲ့လေးလာသူတွေကတော့တုံလုံးအံ့ဩစေခဲ့တယ်လို့ဆောင်းပါးကိုအစကြည့်ရေးသားရပါတယ်။ NLD ကအာဏာရထားတဲ့ဆိုပေမဲ့တိုင်းပြည်ရဲ့ဖွံ့ဖြိုးစားဒီမိုကရေစီဟာမျောမနှားသလိုမဟုတ်သေးပါဘူးတဲ့။လူအခွင့်အရေးပိုင်းတိုးတက်မှုမရှိသေးသလိုငြင်းငြင်းရေးဖြစ်စဉ်အားလည်းရပ်တန့်နေပြီးအစိုးရရဲ့ပြင်းထန်နေမှုအပေါ်ဝေဖန်တာတွေလည်းဆက်လက်ပေါ်ပေါက်နေလိုမယ်လို့ဆိုပါတယ်။အခြေသွေးမပြည့်မီတဲ့အုပ်ချုပ်ရေးနဲ့ပောက်ကွဲနေတဲ့ပဋိပက္ခအခြေအနေကြောင့်စီးပွားရေးတိုးတက်မှုကလည်းနှေးကွေးခဲ့တယ်လို့ဆိုပါရစေ။နိုင်ငံတကာအတိုင်းအဝိုင်းကသူမကိုအခုခါအပေခံအဖြစ်ခေါ်ဝေါ်သမုန်းနေကြကြမှာပဲ။ဒီမိုကရေစီလှုပ်ရှားတက်ကြွသူတွေကတော့ဒေါက်ဆန်းစုကြည်ရဲ့ကြီးထွားလာတဲ့အာဏာရှင်ဆန်လာမှုပေါ်သတိပြုမိလာကြတယ်လို့ဆောင်းပါးမှရေးသားထားပါရစေ။တို့ပေမဲ့လည်းမြန်မာဒီမိုကရေစီအဖွဲ့အစည်း institution ကြီးတွေကတော့စုံတရာအလုပ်ဖြစ်နေကြတယ်လို့ဆိုပါရစေ။ပါလီမန်ဒီမိုကရေစီဟာဆက်လက်ရှင်သန်ဆဲဖြစ်တယ်လို့ရွေးကောက်ပွဲလဲငါးနှစ်တချိန်ကျင်းပမြဲဖြစ်နေပြီးထူးထူးခြားခြားကြီးမားမားအကြမ်းဖက်မှုမဲလိမှုတွေလည်းမရှိဘူးလို့ဆိုပါရယ်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာမဲပေးသူ69ရာခိုင်နှုန်းရှိခဲ့ပေမဲ့2020ရွေးကောက်ပွဲမှာ 87.6 ရာခိုင်နှုန်းအထိရှိခဲ့တယ်လို့ဆိုပါရယ်ပြီးခဲ့တဲ့ငါးနှစ်အတွင်းဒီမိုကရေစီရေနောက်ပြန်ဆွဲသွားတဲ့ကိစ္စရပ်တွေအဖြစ်မီဒီယာအပေါ်ထိန်းချုပ်တာအရက်ဘက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကျင်းမြောင်းနေသေးတာဆက်သွယ်ရေးနဲ့မတရားအသိဥပဒေတွေကိုတင်းကျပ်ထားတာစားရတွေကိုလည်းဆောင်းမမတောက်ပြထားပါတယ်။ COVID-19 ကပ်ဘေးကရွေးကောက်ပွဲအနေထားပေါ်တက်ရောက်မှုရှိခဲ့တယ်လို့ရခိုင်ရှမ်းကချင်နဲ့ကရင်ပြည်နယ်တွေကအချို့မြို့နယ်တွေမှာလည်းရွေးကောက်ပွဲတွေဖျက်သိမ်းခဲ့တာကြောင့်မျိုးသားညီညာစိတ်ကိုအထောက်အကူမဖြစ်စေခဲ့ကြောင်းလည်းဆောင်းမမတောက်ပြထားပါတယ်။မြန်မာဒီမိုကရေစီရဲ့အဓိကစင်ကုန်မှုဟာစစ်အစိုးရကအနီးကပ်ကြီးကြပ်ပြီးတော့ရေးဆွဲရခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပေါ်အခြေခံဥပဒေဖြစ်ပြီးဒီလိုရေးဆွဲတည်ပြုခဲ့တဲ့ဖြစ်စဉ်ပေါ်မှာလည်းဒီမိုကရေစီလုံထုံလုံနည်းတွေနဲ့မကိုက်ညီဘူးလို့ဝေဖန်မှုတွေရှိခဲ့တယ်လို့ဆိုပါရယ် NLD ရဲ့အောင်မြင်မှုကနေစစ်တပ်ကိုနိုင်ငံရေးကနေစွန့်ခွာအောင်အာမခံချက်မပေးနိုင်တဲ့သဘောရှိနေပေမဲ့လည်းစစ်တပ်အနေနဲ့ဂျာကန်ပါတီတခုထားပြီးတော့ဆက်သွားနေတာလဲရေရှည်ရွေးချယ်မှုမျိုးမဟုတ်ဘူးလို့ဆိုပါရယ်စစ်တပ်ကျောင်းနောက်ခံပေးထားတဲ့ဂျာကန်ဖွဲ့မျိုးရေးပါတီကနောက်ထပ်ရွေးကောက်ပွဲထပ်ရှုံသွားတာဟာစစ်တပ်နဲ့ပတ်သက်တဲ့ပါတီတွေကိုလူတွေမယုံကြည်ကြတဲ့သဘောမျိုးလဲတက်တိကြရောက်နေတယ်လို့ဆိုပါရယ် USDP ပါတီကရွေးကောက်ပွဲမဲလည်မှုတွေနဲ့ပတ်သက်လို့အမှုပေါင်း600လောက်တရားဆွဲထားပြီမဲ့လည်းတက်မတော်ကရွေးကောက်ပွဲရလဒ်ကိုလက်ခံမယ်လို့ရှင်းရှင်းလင်းလင်းပြောထားတယ်လို့ဆောင်းမရှင်ကဆိုပါတယ်။တိုင်းရင်းသားနဲ့အခြားပါတီတွေအားနည်းနေတာကလည်းမြန်မာနိုင်ငံမှာပြည်သာစုံလူ့အဖွဲ့အစည်းပေါ်ပေါက်ရေးဝေးကွာဆဲပဲဆိုတာကိုပြသနေပြီးရှမ်းနဲ့ရခိုင်ပါတီကလွဲလို့အခြားပါတီတွေကရုန်းကန်နေရဆဲပဲလို့ထောက်ပြထားပါတယ်။တိုင်းသားဒေသတွေမှာ NLD ရဲ့လူကြိုက်များမှုရော့နယ်လာခြင်းနဲ့တိုင်းရင်းသားပါတီတွေပေါင်းစည်းခြင်းကနေမျော်လင့်ချက်တွေမြင့်မာခဲ့ပေမဲ့လည်းနိုင်သူအကွန်ယူဇရန် Winner Takes All မဲပေးစနစ်နဲ့ COVID-19 ကသက်ချက်တွေကနေလက်ရှိအာဏာရ NLD ပါတီအမျက်ထွက်စေခဲ့တယ်လို့လည်းဆောင်းပါးမှာဖော်ပြထားပါဗျ။ ပြည်သူ့အများစုကအန်အယ်ဒီကိုမဲပေးခဲ့ကြပေမဲ့လေဒီလိုရွေးကောက်ပွဲမှာအကြီးအကျယ်အားပေးတာဟာအာဏာရှင်အုပ်ချုပ်မှုအပေါ်ပို့ပြီးတော့လူကြိုက်များနေတာကိုကြားသားနေတာမျိုးလဲထက်ကောင်းဖြစ်နေတယ်လို့ဆိုပါတယ်။ပါတီရဲ့ဆုံးမစကြတဲ့လုပ်ငန်းစဉ်ဟာပုံမှုပြီးတော့ဘိုလ်ချုပ်ကိုင်မှုများလာပြီး NLD ဘိုလ်ကော်မတီဝင်တွေကိုလည်းရွေးကောက်ပွဲနဲ့မဟုတ်ပဲလူဖြစ်တင်နေတာတွေရှိတယ်လို့ဆောင်းပါးမှာထောက်ပြထားပါတယ်။ပါတီတည့်ထဲမှာအာဏာအများပြားစုပြုံနေခြင်းနဲ့ပုဂ္ဂိုလ်ရေးကိုကွယ်မှုတွေကနေ အရှိတောင်အရှာရဲ့ဒီမိုကရေစီဖွံ့ဖြိုးရေးအနိုင်ငံတွေမှာတွေ့ခဲ့ရပြီးဖြစ်တဲ့နိစ္စရကောင်စားရေးဝါဒစီကိုဥတီသွားစေနိုင်ကြောင်းစောင်းမမှာသတိပေးထားပါတယ်။NLD နဲ့ဒေါ်အောင်ဆန်းစုကြည်တို့ကတော့ကိုကြည်လန်နဲ့ကိုနိုင်ငံရေးပြုဝင်ပြောင်းလဲမှုတရက်စီကိုသွားဖို့လိုအပ်တဲ့အချိန်ဟုန်တစ်ခုကိုတော့ရရှိထားပါပြီတဲ့။လွတ်တော်ထဲမှာနေရာအများစုရထားတာဟာအုပ်ချုပ်ရေးပိုင်းမှာပြုသပင်သာပ ွယ်ယူတူဖြစ်ပါတယ်။အပြည့်စုံကတော့ www.eastasianforum.org မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
ဒီ American Time ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနှာစင်ရပါမယ်။ရခိုင်ပြည်ဘက်မှာတနက်တန်တွေတိတ်နေချိန်၊ကရင်ပြည်ဘက်မှာတိုက်ပွဲသတင်းတွေပြန်ကြားလာရပါတယ်။ဒါ့အပြင်ငယ်ကြားဆောင်တပ်နဲ့တပ်မတော်ကြားအခြေတင်ကိစ္စလည်းပေါ်လာပြန်ပါတယ်။ဒေသခံလူထုအတွက်ရှင်မအေးရဝယ်ဒီလိုအခြေအနေတွေတိတ်မကြခင်မှာပြည်လည်နိုင်မဲ့အလားအလာရှိနေပါရဲ့လားခရင်ပြည်ငင်းချမ်းရေးအတွက်တော့မကနိုင်ငံ့ငင်းချမ်းရေးအတွက်ပါဘယ်လောက်ရင်လေးစရာကောင်းနေပါသလဲစရရီကိုအခုဆွေးနွေးကမှနားဆင်ကြပါမယ်ခရင်မျိုးသားအစီအယုံ KNU ရဲ့အကြံပေးပုဂ္ဂိုလ်တူဖြစ်သူနော်မေဦးခရင်သတင်းစင် KIC ရဲ့အဒီတာချုပ်နန်းဖောဂီကိုပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာနဖို့ကြီးနော်မေဦးဒီဝီဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါဆိ
ုတော့ကျွန်တော်နော်မေဦးရဲ့ဆွေးနွေးခြင်းနဲ့ကျွန်တော်အရင်ဆုံးစလိုက်ချင်ပါတယ်အခုကကျွန်တော်တို့တိုက်ပွဲတွေက KNU တမဟာတချို့နဲ့နော်မြန်မာတပ်မတော်နဲ့ကြားထဲမှာတိုက်ပွဲတွေကပြီးခဲ့တဲ့ရက်ပိုင်းတွေမှာပြန်ဖြစ်လာတဲ့အတိုင်းကျွန်တော်တို့ကြားရတယ်ကျွန်တော်တည်တလောက်နားလည်ထားတလောက်ဖတ်ရှုထားတလောက်ဒီကြိမ်ဖြစ်တဲ့တိုက်ပွဲတွေကဒီနေရာတွေကဖြစ်နေတာတော့မကြာခဏပဲဒါပေမဲ့ဒီကြိမ်ဖြစ်တာမှာတော့နည်းနည်းလေးပူပြီးတော့ပြင်းထန်တဲ့သဘောရှိတယ်လို့ကျွန်တော်အဲ့ဒီလိုနားလည်ပါတယ်ဆိုတော့ကျွန်တော်တို့အခုဆွေးနွေးနေတဲ့တနင်္လာနေ့မြန်မာစံတော်ချိန်ညပဲ၈နာရီခွဲကျော်ကျော်ပတ်ဝန်းကျင်ထိကတော့ဒီကနေ့မှာတော့ကျွန်တော်တို့တိုက်ပွဲဖြစ်တယ်ဆိုတဲ့သတင်းကျွန်တော်တို့မကြားရသေးဘူးပေါ့နော်ဒီကနေ့မှာတော့ဒါပေမဲ့ငြိမ်းသွားတာတော့လည်းမဟုတ်သေးဘူးပြီးတတ်သွားတာတော့လည်းမဟုတ်သေးဘူးဆိုတော့တော်မေဦးအရင်ဆုံးပြောပြပါလက်ရှိဖြစ်နေတဲ့တိုက်ပွဲတွေရဲ့အဓိကအကြောင်းရင်းခံကဘာကြောင့်ပါလဲခင်ဗျာ
ကျေးဇူးတင်ပါတယ်ကိုစောသိန်းဒီကျွန်တော်တို့ဒီတိုက်ပွဲတွေကခုနကကိုစောသိန်းပြောသလိုမျိုးပေါ့နော်ဒီအရင်ကလည်းဂျူကြားဂျူကြားကဖြစ်နေတယ်ပုတ်တိုက်မှုတွေကရှိနေတယ်အခုကပို့ပြီးတော့အခြေအနေဆိုးလာတဲ့ပုံစံမျိုးလည်းဖြစ်တယ်အဲ့ဒါအပြင်ကိုကျွန်မအနေနဲ့မြင်တာကရေရှည်ဒီလိုဆက်ဖြစ်သွားဖို့လည်းရှိတယ်။ဒီကရင်ဒေသတွေမှာအထူးသဖြင့်အရက်သားတွေကြေးရွာတွေမှာပေါ့ကြေးရွာနဲ့ကြေးရွာအတွင်းထဲမှာကြေးရွာနဲ့အနီးဆက်ဆုံးနေရာနောက်ပြီးတောင်ရံလောက်ကင်စားတောက်တဲ့နေရာဒီလိုနေရာမျိုးတွေမှာတပ်စခန်းတွေချထားတာတွေကိုပြန်လျှော့ချဖို့ဆိုတာတခါမှလက်တွေ့ကျွန်တော်တို့ညှိနှိုင်းအကောင့်ထဲဖွင့်နိုင်ခဲ့တာမရှိတဲ့အခါမှာအခု2015 NCA တနင်္ဂနွေဆိုင်အတိအခက်ရက်စဲရေးစာချုပ်ချုပ်စုပြီးတဲ့ကာလအထိဆိုလို့ရှိရင် KNL ရဲ့စည်ရင်းအရာဆိုလို့ရှိရင်ဥပမာအခုပြင်းမာမှုတွေဖြစ်နေတဲ့ဖပုံခရိုင်တစ်ခုထဲမှာကိုပဲကတက်စခန်းက bilateral လက်မှတ်ထိုးတုန်းက80ကျော်ပဲရှိတဲ့တက်စခန်းကအခု NCA ရေးထိုးပြီးတဲ့နောက်မှာဒီကနေ့ဆိုလို့ရှိရင်တက်စခန်း80ပတ်ဝန်းကျင်မှာရှိတယ်ဆိုလိုတာကကျမတို့ကသဘောတူလက်မှတ်ရေးထိုးချက်တွေပြုတ်လုပ်ပြီးတော့ accounting พอมุ่งมาแล้วเสียชีวิตเราเชนเนี่ยจะยินยิ้มแล้วเ
ลยเนี่ย
ดีลูเต็มามือเลยจะมาลูมาพี่ชอบไหนเนี่ยเต็มามือปูวิพิชวนสีเลยพิชสีเลยลูกจะดีกันเลยน้องเสด็จไล่ลายสโตรลีจะมาเนี่ยนะก็รอดีสิบวันเลยฮะเขาเดี๋ยวเชนี่สู้เลยเนี่ยยี่พิชตีเข้าลากันเลยเนี่ยยี่พิชเนี่ยเลยอันยังอันยังปีเลยยี่สิบเลยแทบจะตัวบุษีเลยสุดท้ายจะมาลูตั้งกี่ปีมาเก่งบ่เลยถ้าจะมาเนี่ยต้องเต็มที่ไ
ปโอเคกันยาน้องพ่อกี่รู้ว่า KIC นี่เนี่ยก็เลยไปที่ได้บริเวณเชนี่กูต้องชอบมันจะส่งที่ไปดูล่าสุดที่ยี่ตาเต็มใจอะไรเลยสิ่งเดียวสุดเลยข้าเจ้าหน้าพ่อกินเนี่ยโย่แต่สิ่งนั้นคุณเอาสุขีลาเรได้กว่าริกาเป็นชีกันจางยิ่งลูกหน้าพ่อกินน่าเลยท้าบาดเลย
โอเคจิตสุดเต็มมาเลยทุกท่านเลยน้องมีอุตชูว่าเช่นนี้ประมาณนี้จุ่มมีกองทุนที่เช่นจะว่าชีวิตมันจะมารู้ว่าเลยที่เป็นเฉลี่ยที่ยายุ่งประมาณจะมาต้องทำมีแต่การอ๋อที่ยังไงลุงเงินสิการละตัวจริงมาส่วนนี้ตอนนี้ส่วนนี้ตอนนี้แท้ก็จะใช้แต่ของชีก็ดูสเต็กหูเลยส่วนนี้ดูตัวเลยที่จะกันล่างมาสูงชิ้นส่วนนี้ลุงไม่อยากให้หามอยู่ดีอ่ะที่ก้าพี่น้องในแพทย์ในมีแต่มาได้การอาหารมาส่วนนี้หน่อยเขียววะเนาะส่วนนี้พวกเราไปอุดเตออุดเตอไอ้ไปงูไม่ยาวไม่ยาวได้ขาดจ้าเราเอาชิมาตุ้นเนยเลยไปหาเลยกุ้งเนยเลยไปหาเลยสุดามอยู่มาตั้มมาหน่อยวะเนาะมาตั้มมาหน่อยได้ขาดจ้าเราไอ้ลูเอาชิมเล่าชามือดีพี่ได้ขาดจ้าเราที่ดูมือพี่ตัววะถ้าผู้สูงอายุมาเยี่ยมนิดเดียวมันชื่อเราสี่เนี่ยสี่ทุรายทำไม่ชื่อชื่อสุดอ่ะพาที่จะไปดูรู้เรื่องว่ามีอะไรแล้วว่ายังจีเซช่าเราไม่เข้าไปในที่แก่ไอ้สิ่งนี้เนี่ยมีสักคนที่ดูรู้ที่ว่าที่ด้านเดียวเราเช่นใจเนี่ยก็ได้แต่เช่าจ้างในเราตัวเราเป็นน้าวตันเนี่ยเราทำเนี่ยรีดิชเนี่ยที่ทำชื่อเราไอ้ยินเนี่ยที่เคยรับพี่นี่แล้วก็ที่เจ้าจีบเนี่ยว่าชื่อเนี่ยมึงแต่เจ้าจีการันสุดเช่นแต่ก็你嘛是大家的都爱懒懒过不切切难就死的我咯，但我们对个江边这旮沓朋友一个哩，都到嘞，昨晚我们来了，所以啊那大半山羊的属性咯，这个人家说两跑路一家咯，大家上路一半路咯，哦，路也不家了我咯，也配不不家了死的哩，我是这样的咯，两跑路一半路啊咯，大家对个地方没在乎那么好远的撇的我，都到嘞，这个啥生来比较路上的亲戚不嘛，天气不干嘞，有啥我都。แล้วกันในเว็บไม่ใช่เลยค่ะจะรอเดลมิวลี่ได้บริปุ่มด้วยนั่นย้าลายเราจะมาต้องทำอีกแล้วเนาะ
โอเค
แล้ว
ฉันน้องเมย์อู๋น้องพ่อเกี่ยวตรงนั้นตัวเราอยากสุ่ยเลสิเชนี่ก็จะรู้คู่พี่นี่เลยเชนมาแต่มาจากเองกาลามาดาก็ชอบตัวเมย์ตีเล่ตัวเมย์ลาลาฉันรู้ว่ามีอะไรได้ปุ่มดูสีรับเนาะฉันน้องเมย์อู๋ถ้าสุ่ยที่กันนี้ฉันรู้สุ่ยนี่เลยเชนมาเคียนยูนี่เนี่ยดีเช่นนี้กูพิชิมบูเดอร์มาเราเป็นเนสเตอร์ตัวพี่ดอกพี่สุรามีดามบูเลยเอาเลสิที่ปีนี้จ่ายที่เซนนี้จ่ายแต่พอที่เช่นจ่ายมาเสตตัวจ่ายมาปีเลยบูเดอร์ปนอตาพิชิมนั่งบูเดอร์รามีสุยนุยได้ที่เซตได้ยอสิ่งนี้ดีละไม่สิ่งเดียวละ
นอกจากสิ่งนี้ก็จะมาหน้าเลยท่านก็ที่เอ็นยูก็แต่ก็จะอยู่สุนีบูเดอร์ด้วยส่งบูเดอร์กูที่เอ็นยูพี่ท่านสิ่งเดียวถ้าพี่ดอกนอกจากสับปูท่านไปยี่ส่วนนี้เลยจะมาติชามันไม
่
ม
ีสับ
โอเคซาฟูทานชีเราทำแม่ตั้งมาเจ้าหูมาเปลี่ยนเจ้าหูมาเปลี่ยนแม่เนี่ยจะมารู้ว่าคู่อ่ะจะมารู้ดีนี่ถึงตรงสกาบอโอ้ซามีผู้จังสกาลุเลยผู้รู้ยอมเลยส่วนโอ้ตั้งมาเนี่ยก็โอ้แต่ยังไม่มาหกเดือนสักตัวนี้ดีไหมสักตัวคืออยู่ว่าข้างซ้ายอยู่เลยที่รู้ว่าที่เอาชิ้นสีฟ้องขอเรื่องลูกบ้านเขาบ้านทำอยู่บ่ชอบบ้านพี่บ้านจะบูดจะมูอยู่แต่ไม่เลยจะมาดูกันที่เกิดเกิดเรื่องก็จะมาดูยังลูกสามคนดีกันที่ลำพังไว้คุณลำพังอยู่ตัวลำพังแต่กิจการพับออกมาลำพังไว้กิจการที่จะมาตรงมือเดินลำพังแต่กิจการที่อันว่าจะมาดูมือว่าด้านหนึ่งจะจะมีประโยชน์หนึ่งจะจะในนั้นเอาไว้ส่วนใต้มือดีกันย่อจะมามือดีกันย่อพี่ว่ามูเดปลูกไว้หนี้นี่สิโอ้แต่พักการหนี้แต่พักการหนี้ไปแม่เลยแต่พักการปลูกเบี้ยวเลยสูรุ่งจันทร์เราอ่ะเทียนจ้าเจ้าได้ส่วนตู้ลำพ่อไปแล้วหนึ่งจ้าเลยตู้พ่อมาเลยถ้าสุดท้ายสุดเราโอ้ยข
ยัน
เลยผมบอกได้ไปน้ำเลวยี่ปองเตวังไม่กี่สาสีส่วนไอ้หนูลี่สีเนี่ยส่วนจะมาหนีหน้ากาที่กี่สาที่เกี่ยวหนี้ยังไงแต่ฉันจะหนี้ยังไงเอลูเว่แต่กี่สาเนี่ยแบบมาปิวจะมาว่าแต่ฉันจะแบบเป็นหนี้ไรจะมาว่าสิโอชูยี่แบบกูสิอานาชินแบบกูแต่ต้องพูดลงมือพี่เนี่ยที่กี่สาในเงี้ยกี่สาเนี่ยจะมาพิชิตพูดลู่เลยคุณนั่นพ่อหยิบยอดลงมือแล้วพอจะกี่สาแต่มาดอกอ่ะผมอยู่ยี่สูบเลย ဒါတို့ဖွဲ့စည်းပုံအရာ2000ဖွဲ့စည်းပုံအရာ20ရက်သာဖွင့်ပြရတယ်တမတော်ကလောက်အောင်ကိစ္စဖြစ်တယ်ဒါဖွဲ့စည်းသူရေးဆွဲတဲ့ဖွဲ့စည်းပုံသူ့ကိုသူတောင်းပေးထားတာဖြစ်တယ်ဆိုဖွဲ့စည်းပုံအရာကဒီလိုမျိုးတမတော်ဝင်ပြီးလုပ်တဲ့အခါမှာအဖွဲ့စည်းပုံအရာတော့ဟုတ်တယ်ဒါပေမဲ့ဖွဲ့စည်းပုံကမှားနေရင်ကျမတို့နိုင်ငံရေးမှလည်းပြဿနာတက်တယ်ဆိုတာအခုဒီလိုပြအခြေအနေမျိုးကကျမတို့ဟိုမိမောင်းထုတ်ပြတယ်လို့ကျမမြင်တယ်အဲ့တော့နိုင်ငံရေးမှနိုင်ငံရေးဥဆောင်နေတဲ့လူတွေကလည်းဒီကိစ္စကဒါတက်ကိစ္စပဲဆိုပြီးတော့ကျမတို့ပခုံးတွန့်ပြီးတော့ပဲကျမတို့ရှောင်လို့မရဘူးကျမတို့ဟိုတက်ချင်းတက်ညှိရမယ့်ကိစ္စညှိဖို့လည်းလိုတယ်အဲ့ဒီလိုပဲနိုင်ငံရေးကောင်းဆောင်နေရလဲနိုင်ငံရေးနည်းနဲ့ဖြည့်ရှင်းနိုင်ဖို့ကိုဟိုနီးလန်းရှာဖို့လိုတယ်လို့ကျမမြင်တယ်ဒါမှကျမတို့ကဒီတက်မှမဟုတ်ဟိုဖြည့်လျှော့နိုင်တယ်အဲ့ဒါအပြင်ကိုငင်းငင်းကြီးတိဆောက်ဖို့လမ်းကြောင်းလဲကျမတို့ပြန်ရှာဖို့တွေ့နိုင်တယ
်ဟုတ်ကဲ့ဘောဂင်နေနဲ့ရောဟိုကကျွန်တော်တည်ထားသလောက်ဆိုရင်ဥပြင်ကြီးထပ်ပြေးသွားကြတဲ့လူတွေဟလာကလေးတွေတန်ရတာကျွန်တော်ဒီဒီနေ့ကြားနေရတယ်ပြောရရင်တော့တနက်ဖောက်ကြပြီဆိုတော့ねပထမဦးဆုံးညစာပင်ရတော့ဒါပြင်မဲ့ရတာပြည်သူလူထုပဲပေါ့ဗျာတော့ဒါဒါဆိုတော့နဘောဂင်ဘယ်လိုဖြည့်ရှင်းရင်ပြည်လင်နိုင်မယ်လို့နဘောဂင်ယူဆပါတယ်
အခုလောလောဆယ်ကတော့နှစ်ဖက်စလုံးကဟိုပါဖြစ်စဉ်တစ်ခုခုဖြစ်ပြီးဆိုလို့ရှိရင်ပေါ့နော်ထုတ်ပြန်ချက်တွေထုတ်ကြတယ်ဒါတော့ကျမတို့ကလည်းအဲ့ဒီထုတ်ပြန်ချက်ပေါ်မှာပဲကျမတို့မီဒီယာသတင်းယူရတာပေါ့သတင်းရေးကြရတာဆိုတော့အတင်းကြကြကြီးရတော့ကျမတို့မသိဘူးဒါပေမဲ့တေချာတာကတော့ MCA ထိုးထားတဲ့အဖွဲ့ကနှစ်ဖက်စလုံးလေးစစ်တပ်လည်းသူလည်း MCA ထိုးတယ်ဆိုတော့ဒီဟိုနောက်ပြီးနိုင်ငံတကာတပ်တွေနဲ့အသီးတပ်တွေရှေ့မှာ
ဟုတ်တယ်
ထိုးထားတာကြတော့သူလိုဖြစ်စဉ်လေးတစ်ခုဖြစ်လိုက်ဒီတိုက်ပွဲဖြစ်စဉ်ပဲဖြစ်ပေါ့နော်နောက်ပြီးတော့လူခွင့်ဒီဘက်ကမနှုံမှုတော်လို့အသက်လွတ်ကြီးကိုယ့်အိမ်ကိုရမှာနေရင်လည်းကိုဟိုအသက်လွတ်ကြီးဟိုပြင်မဲ့ပြရတဲ့ဟာမျိုး case မျိုးလေးတွေပေါ့ဆိုတော့ NCA ရဲ့ဟိုအချက်လက်ထဲမှာလည်းဒီမှာအသေးသေးမသိသေးတိုင်အောင်ပြည်သူလူထုကိုလည်းကိုကာကွယ်ပေးရမယ့်အပိုင်းမျိုးပါတဲ့ခါကျတော့ကိုကပြောင်းပြန်ဖြစ်မကာကွယ်နိုင်ဘူးပေါ့နော်ပြောရဆိုရင်အဲ့ပါတဲ့အချက်လက်တွေလက်တွေ့မှာကျတော့ဖြစ်မလာဘူးပေါ့နော်ဖြစ်မလာဘဲနဲ့ဆိုးတဲ့ဘက်ကိုပဲဖြစ်လာတယ်လို့ရှိတယ်ဆိုတော့ဟိုအပြန်အလှန်ထုတ်ပြန်ချက်ထုတ်တာကကျွန်မထင်တာကဖြည့်ရှင်းချက်တခုတော့မဟုတ်ဘူးလို့ကျွန်မမြင်တယ်။အားပြားပြောင်းနဲ့ inform လုပ်တာကအများပြည်အောင် inform လုပ်တာတော့လောက်ပဲရှိတယ်။ဒါပေမဲ့တကယ်တမ်းဖြည့်ရှင်းချက်ကြလို့ရှိရင်တော့ဟို MC နှစ်ဖက်စလုံးထူထားရဆိုတော့ case လေးဖြစ်စဉ်လေးတခုပဲဖြစ်ဖြစ်အများကြီးပဲဖြစ်ဖြစ်ဒါအားချင်းပဲပြေဆုံးဆွေးနွေးရမှာပေါ့။ဒီအချိန်က COVID ကာလဆိုတော့ဘယ်အချိန်မီရွေးပေါ့။သွားပြီးတော့ချင်းကြအောင်လို့အရင်ကလိုလူချက်မဟုတ်ဘဲနဲ့ line ပေါ်ကနေပြီးတော့ officially ချက်ချင်းအားချင်းပဲရေးဖို့စီဝေးတို့ပြောကြရအောင်ဆွေးနွေးကြအောင်ဒီဖြစ်စဉ်ပေါ်မှာဆိုတာမျိုးအဲ့လိုဆွေးနွေးနိုင်တော့ပို့ပြီးတော့ပြောင်းမှုတော့ရှိမယ်လို့တော့ကျွန်တော်အနေနဲ့မြင်တယ်သို့တော်လည်းတကယ်စီရင်နာမှန်နဲ့လူလာရဲ့လာဆိုတဲ့ပုံမှာလည်းမျိုးကိုထုတ်ပြဖြစ်တော့ပေးသေးချာဟိုကို့အကျိုးနှစ်ဖက်လုံးအကျိုးတိုင်းပြည်အကျိုးပြည်သူလူထုအကျိုးကိုမျှော်ကိုပြီးတော့စီရင်နာမှန်ဆွေးနွေးကြမယ်ဆိုရင်တော့မခဲရင်လို့ထင်ပါတယ်မဆွေးနွေးဘဲနဲ့ဒီလိုအချင်းဆွေးနွေးမယ်ဆိုလို့ရှိရင်တော့မယုံကြဘူးဆိုတဲ့အနေနဲ့ဖြစ်မယ်ဆိုလို့ရှိရင်တော့ဒီပြဿနာကကြားထဲမှာတော့ဒီပြည်မဲ့ပြည်သူတွေကတော့ဆက်ဆက်ပြီးတော့ဘယ်လိုမှမလုံခြုံတဲ့ဘဝကိုပေါ့နော်မလုံခြုံရင်တော့မအေးချမ်းဘူးပေါ့မငြိမ်းချမ်းတဲ့ဘဝကိုပဲဆက်ပြီးတော့ဟိုရင်စည်းခံနေရမယ့်အနေအထားမျိုးဖြစ်တာပေါ့ဒါကျွန်တော
်ဟုတ်ကဲ့ဒီကနာလိုလားဖားပေါ်ညောင်လေးပြင်ကြောက်ကြီးဘက်ကအချိန်နဲ့အပြင်ကိုနောက်အချိန်နဲ့တစ်ခုထပ်ဖြစ်လာတာကကျွန်တော်တို့နေကြောင်းဆောင်တပ်ဖွဲ့နဲ့ပတ်သက်ပြီးတော့ဖြစ်လာတဲ့အချိန်နေပေါ့အခုကျွန်တော်တို့ဆွေးနွေးတဲ့အချိန်နောက်ဆုံးကျွန်တော်သိထားတဲ့တတင်းအရာဆိုရင်တော့ပြီးခဲ့တဲ့ရက်ပိုင်းကနေကြောင်းဆောင်တပ်ဖွဲ့ကတမူကြီး၃ယောက်ကိုဟလာတာဝန်တွေကနေထွက်စီးပွားရေးလုပ်ခြင်းတောင်းနေရထွက်ပြီးတော့လုပ်ပါဆိုတော့တက်ဖက်ကဖိအားပေးတယ်အဲ့ဒီဟာကိုအောက်ခြေကနေပြီးတော့သူတို့မကြည်လည်ကြဘူးနေကြောင်းတက်ဖက်ကနေမကြည်လည်ပဲအခါကျတော့အဆုလိုက်ပြုံးလိုက်သူတို့နှုတ်ထွက်မယ်ဆိုပြီးတော့တင်တယ်တင်အောင်နှိကြတယ်နှိကြရတယ်အခုဒီနေ့ကြတဲ့အခါကျတော့အဲ့လိုနှုတ်ထွက်တယ်နှုတ်ထွက်မယ်ဆိုပြီးတော့တင်ထားတဲ့ကိစ္စကိုပြန်ဆိုင်ထားလိုက်ပြီလို့ဥစားနေကြောင်းတက်ဖက်ကပြောတဲ့တဲ့ကျွန်တော်ခုနကပဲကျွန်တော်ဖတ်ရပါတယ်ဒါပေမဲ့ပထမဒီနှုတ်ထွက်ခိုင်းထားတဲ့ဟလာတမှုတော့နှုတ်ထွက်ခိုင်းထားတဲ့ကိစ္စကတော့အခုချိန်ထိပြည်လည်မှုမရသေးဘူးဆိုတော့နော်မေဦးရေအဲ့ဒီအခြေအနေကရောအဓိကအရင်းခံကဘာကြောင့်ဖြစ်တာလို့နော်မေဦးနားလဲပါတယ်
ကျွန်တော်ဒီနေသားဆောင်တက်တယ်ဆိုတာကတက်မတော်ရဲ့အဖွဲ့စည်းပုံထဲမှာတည်ဝင်ရှိတယ်ဒီတော့ဒီနေသားဆောင်တက်ရဲ့တက်ဖို့တက်မှုကြီးဘာညာကြီးအကုန်လုံးကလည်းတက်မတော်ကနေပြီးတော့ပဲဒီနေမှာတက်မတော်ကနေပြီးတော့ပဲခန့်အပ်တဲ့ကိစ္စတွေပဲဖြစ်တယ်ဆိုတော့ကျွန်တော်ကကြည့်လိုက်လို့ရှိရင်ဒါတက်မတော်ပြင်ပြဿနာပေါ့အဒီပြဿနာတက်မတော်ပြင်ပြဿနာဖြစ်တယ်တက်မတော်ရဲ့အတွင်းရေးပြဿနာဖြစ်တယ်ကျွန်မမြင်တာကဘယ်အဖွဲ့ကြီးမှမဆိုဘယ်ဟိုအတွင်းပြဿနာရှိတယ်အနည်းနဲ့အများတော့တင်းမှုမှုတွေရှိရဲ့ပြဿနာတွေရှိရဲ့အဲ့တော့သူ့ရဲ့အတွင်းရေးပြဿနာကိုကျွန်မမြင်တာကတော့အကယ်၍ဖွဲ့စည်းပုံအရလွဲမှားနေတဲ့လွဲမှားလို့ဖြစ်ပေါ်လာတဲ့ပြဿနာအာ ရဲ့ချက်တွေရှိလို့ဖြစ်တော့တာပြဿနာဆိုလဲကျမထင်တယ်တိတိကျကျရှင်းတယ်ဒီနေစားဆောင်တဲ့ရေးစီးပွားရေးလုပ်ငန်းတွေပိုင်းညာတွေအကုန်လုံးကလည်းတက်မတော်ကခွင့်မပြုရင်နိုင်ငံတော်ကခွင့်မပြုရင်ဘာမှမဖြစ်ဘူးဒီကိစ္စတွေကနိုင်ငံတော်ကခွင့်ပြုလာလို့ဖြစ်တဲ့ကိစ္စပဲဖြစ်တယ်တရားဝင်တဲ့စီးပွားရေးဖြစ်စေတရားမဝင်တဲ့စီးပွားရေးဖြစ်စေအဲ့တော့ကျမတို့ကဥပဒေနဲ့အညီကန့်တွယ်လို့ရတယ်ဟိုတရားသဖြင့်ကိုဥပဒေနဲ့အညီကန့်တွယ်လို့ရတယ်ဘာလို့ဆိုတော့ဒီအစုအဖွဲ့ဒီလုပ်ငန်းဒီလှုပ်ရှားမှုတွေအကုန်လုံးကနိုင်ငံတော်ကခွင့်ပြုလာလို့ဖြစ်တာပဲဥပဒေအရာခွင့်ပြုလာလို့ဖြစ်တာပဲဆိုတော့ကျမမြင်တာကပြဿနာဖြစ်တာအဆန်းမဟုတ်ဘူးအချင်းချင်းတင်းမာမှုဖြစ်တာလည်းအဆန်းမဟုတ်ဘူးဒီကိစ္စကိုကျမတို့ကသူတို့စီမှာဖွဲ့စည်းပုံရှိတယ်အဲ့ဖွဲ့စည်းပုံနဲ့အညီပြဋ္ဌာန်းထားတဲ့ဥပဒေတွေရှိတယ်ဒီအတိုင်းနဲ့တရားဝင်ဖြည့်ရှင်းတဲ့နယ်ပြည်သူလူထုကိုချိန်ချောက်မှုဖြစ်စေတဲ့ပြည်သူလူထုကိုကြောင်းရင်စိုးရင်မှုဖြစ်ကြောင်းလန့်စိုးရင်မှုဖြစ်စေတဲ့ပုံမျိုးမလုတ်သင့်ဘူးလို့ကျမအမြင်နဲ့မြင်တယ်ဒါကကျမနားလဲတာကနေသားဆောင်တက်ကလည်းသူသိပါလေသူပါလေဆိုတာဆိုတော့တက်မတော်အမြင်နဲ့ကတော့ကျမကမြင်တာတိုင်းပြည်အပေါ်မှာစေနာထားပြီးတော့တိုင်းသူပြည်သားကိုငှဲ့ညာပြီးတော့သူတို့ရဲ့အတွင်းရေးကိုသိသိချာချာညှိညှိနိုင်နိုင်နဲ့သူတို့ဟာသူတို့ဖြည့်ရှင်းတာကပိုသင့်တော်တယ်ပြည်သူလူထုအပေါ်မှာဝန်တုံးမှုပိုမဖြစ်စေချင်ဘူးမဖြစ်သင့်ဘူးပေါ့
ဟုတ်ကဲ့ဆိုတော့နေဖို့ကဘုရားကဘယ်လိုပဲဖြစ်ဖြစ်ဒီနေ့အချိန်ကြီးကတော့လုံးလုံးပြည်လေတဲ့အချိန်တွေမရောက်သေးဘူးပေါ့တော့စိတ်အေးရတဲ့အချိန်တွေမရောက်သေးဘူးပေါ့ဆိုတော့ဟိုလက်နက်ကင်တက်တွေဖြစ်တဲ့အခါကျတော့တခုခုမပြေမလဲဖြစ်တယ်ဆိုရင်ဟာလာဒီနေရာမှာလည်းပဲတနက်ပေါက်လာမလားတနက်ဖောက်လာမလားလူတွေကစိုးရိမ်ပါပဲလေခုနတော့မေဦးထောက်ပြသွားသလိုပဲတခုခုဆိုရင်လူကအရင်ဆုံးစိုးရိမ်ရတာငါတို့သူတို့လည်းပါတာမဟုတ်ခင်တယ်သူတို့သဘောတည်းပါတာမဟုတ်ခင်တယ်သူတို့ကလက်ခံထားရတာဒီအရာကြီးကိုလက်ခံထားပြီးတော့ဟာလာဘယ်လိုပဲဖြစ်မပြေမလဲဖြစ်လာပြီဆိုရင်တော့ငါတို့ကတော့ဒုက္ခတော့ရောက်အောင်ပါပဲဆိုတော့လူတွေကပူကြမှာပဲလေဆိုတော့နောက်ဖို့ကြီးဒီအချိန်ကြီးကလူတွေစိတ်အေးရလောက်တဲ့အချိန်ကြီးထိပြေလည်နိုင်ကြလားလားရောရှိနိုင်ပါရဲ့လား
အာအဲ့ဒီအချိန်ကြီးကအချိန်ကြီးဖြစ်ပေါ်လာပုံလေးလေတမနည်းနည်းလေးထည့ပြီးတော့ဟိုအစပြုပြောချင်
ဟုတ်ကဲ့
ဖြစ်ပေါ်လာပုံလေးဆိုတော့အကူကလည်းသာသနာတိလို့ပြောတာမျိုးတော့မဟုတ်ပဲနဲ့ကျွန်တော်တို့တွေ့ရှိချက်အရဆိုလို့ရှိရင်တော့နေကြားသောက်တက်ဆိုတာလဲ2010ခေတ်ကစပြီးတော့အသွင်ပြောင်းခွဲစီလာတာပေါ့နော်KKB နဲ့ KPF ကနေကိုသင်ပြောင်းလာအခုဆိုရင်2020ဆယ်နှစ်တည်းမှာရောက်လာပြီပေါ့နော်ဒီကြားထဲမှာဒါက2008ဖွဲ့စည်းပုံရဆိုရင်တော့ဒီမှာစစ်တပ်အောက်ကပဲအောက်ကပဲဆိုတဲ့ခါကျတော့တောက်ချောင်းကဆယ်နှစ်တာတော့တွင်းမှာသူတို့ဟိုတစ်ဖက်ကလည်းဒါကတက်စစ်တီပဲလေစစ်တီဆိုတော့သူတစ်ဖက်ကလည်းသူ့ရဲ့လောက်ခလာစာရှိမယ်သို့တော်လည်းထူးခြားချက်ကသူကလုပ်ငန်းတွေလုပ်စီးပွားရေးလုပ်ငန်းတွေလုပ်ဆောင်ခွင့်ပေးထားရင်ရှိတယ်ပေါ့နော်ဆိုတော့အဲ့ဒီကလုပ်ဆောင်ခွင့်ပေးရင်းနဲ့မှလည်းတိုက်ဆိုင်မှုနဲ့ကစနေကလည်းပြေးသွားတဲ့တပိုင်းရှိတယ်။အောက်တစ်ခုကစစ်တပ်အနေနဲ့လည်းသူစောင့်ကြည့်ပါမို့လို့သူလည်းအောက်ခံတက်အနေနဲ့ကတော့သူစောင့်ကြည့်လိုက်မယ်။တစ်ဖက်ကလည်းဒီ2020ထဲမှာဒီနေစက်မှာရှိတဲ့ဒီစစ်ကုတ်ကိုမြို့သစ်စီမံကိန်းကလည်းဒါအားလုံးကိုပြည်နယ်တစ်ခုလုံးကိုချိန်ဆမှုဖြစ်စေတယ်လို့ဖြစ်သွားတာပေါ့နော်။ဆိုတော့အဲ့ဒီလုပ်ငန်းတွေကလည်းသူရဲ့အနေကြောင့်တရဲ့လုပ်နေတဲ့လုပ်ငန်းထဲမှာအကြီးအမားဆုံးနဲ့ဟိုအစိုးရမှုဖြစ်ဆုံးဖြစ်တာပေါ့နော်။ဆိုတော့ပြည်နယ်အစိုးရကိုယ်တိုင်တောင်မှတိတ်တကယ်ဝင်ဆက်လို့မရတဲ့အနေအထားမျိုးကျမတို့ကျမတို့အင်တာဗျူးတော့ကျမအဲ့လိုမျိုးကြီးသိလာရတာပေါ့နော်ဆိုတော့ပြောမယ်ဆိုရင်ဒီချင်းနေဒီကပြည်လည်လာဖို့ရေးကတော့နည်းနည်းတော့ခက်ခဲဦးမယ်သို့တော်လည်းကျမအောက်ခြေပိုင်းသိရှိထားသလောက်အရဆိုရှင်လည်းပြီးနေကြားဆောင်တက်အနေနဲ့ကလည်းဒီပြည်သူလူထုကိုတော့သူကတော့အသိပေးထားတာပေါ့လေသူအလောက်ရှိတော့ပြည်သူလူထုဆိုရင်ပြည်လည်မှုဖြစ်အောင်ပြည်သက်ဆိုင်မှုဖြစ်အောင်သူတို့ပြန်ပြီးလှုပ်တော့ဟုတ်မဆိုးရင်မှလည်းတော့ပြောတာပေါ့လေသို့တော်လည်းဒါကဘယ်လောက်ရှိအမဆန်ချက်ရှိနေလဲတော့မပြောတတ်ဘူးနော်ဒီလူကတော့နည်းနည်းလေးတင်းမာပြီးဆိုရှင်လမ်းဖြတ်နေတာဒါကငွေတွေကဒါကြီးလက်စာစားနေရတဲ့ဘဝဆိုတဲ့ခါကျတော့ဟောတွဲလက်ဆောင်ခိုင်းမြေစာပင်ခံရတယ်ဆိုလို့ရှင်တော့ဖြစ်လာရင်တော့သူတို့ခံရတာတပိုင်းပေါ့နော်တပိုင်းမဆိုင်တဲ့ဒီလူကတော့လည်းအယောပြီးခံပါဘူး
ကျွန်တော်ကခံစားမိတာကဘာလဲဆိုတော့သိရတဲ့အချက်လက်တွေကဘာရပါ့နော်ဒီဥစ္စာကအလားအတန်မထွက်မချင်းလှုပ်ပေးထားပြီးတော့နောက်ဆုံးနိုင်ငံတကာကပါဒီကိစ္စကိုပြောလာဆိုလာတဲ့အခါကျတော့မှထကင်တွယ်ဘူးလှုပ်တယ်ကင်တွယ်တဲ့အခါကျတော့လည်းနီလန်ကမမှန်တဲ့အခါကျတော့စိတ်မေးစရာဖြစ်တယ်လို့ကျွန်တော်တယောက်ပြောနေဆိုတော့ကျွန်တော်အဲ့လိုတွေးမိတာပဲအခုလက်ရှိကျွန်တော်တို့ဆွေးနွေးတဲ့အခြေအနေအရဆိုရင်ပြည်ပြည်နယ်မှာ hotspot ပေါ့နှစ်ခုရှိနေတာပေါ့နော်ခုနပြောတဲ့ကျွန်တော်ညောင်လေးပင်ဖားပွန်ကြောက်ကြီးဘက်မှာက hotspot တစ်ခုဖြစ်နေတယ်အခုတခါ BGF နဲ့တက်နေကြတဲ့မှာ hotspot တစ်ခုဖြစ်နေနှစ်ခုစလုံးကလက်ရှိကျွန်တော်တို့စကားပြောနေတဲ့အချိန်ထိတည်လဲသွားမဲ့စိတ်အေးရမဲ့အချိန်ဒီမှာမရှိဘူးဆိုတဲ့အခါကျတော့ဒီအချိန်တွေကိုပြန်ကြည့်မယ်ဆိုရင်တော့မေဘူး PND ငြင်းချမ်းရေးဘလောက်များရင်လေးစရာကောင်းနေပါလဲ
ကျမပြောခဲ့သလိုမူဒရခရိုင်မှာဖတ်ပုံခရိုင်မှာတက်စကန်90ကျော်ကနေပြီးတော့80မီတာကိုရောက်လာတာဟာဒါပြည်အမျိုးသားညွန့်ရေးတက်မတော်ရဲ့ ဟိုတစ်ဖက်ကသူသူတောင်းဝန်ရှိသလိုသူခံစားနေရတယ်ကျွန်မတော့သဘောပေါက်တယ်ဟိုသဘောပေါက်ခုတယ်ဘာဖြစ်လဲလဲဆိုတော့တောက်လျှောက်ကအဲ့လိုတီးတီးနဲ့ဟိုမြန်မာတပ်မတော်ကနေပြောဒါမျိုးတွေဟိုအပွက်တွေဟိုစလုံနေတာဟာကျွန်မထင်တယ်တိုင်းပြည်အပေါ်မှာသဘောထားမယူဘူးလို့ကျွန်မမြင်တယ်နောက်တစ်ခုကကျတော့ဒီ BGF ကိစ္စ BGF ကိစ္စလည်းအတိုင်းပဲဒီစီးပွားရေးလုပ်ငန်းတွေဘာတွေညာလေးဆိုတာဒါခုနကျွန်မပြောသလိုပဲတပ်မတော်ကနေပြီးတော့ခွင့်ပြုချက်နဲ့ဟိုတရားဤမတရားဤစဉ်းစားတာအထက်ဟိုဒီလိုရန်ထောင်ပေးလို့ဖြစ်တယ်လို့ကျွန်မမြင်တယ်ဆိုတော့ဒီကိစ္စတွေကအာဟိုအချိန်မရွေးပေါက်ပွဲအောင်တမင်းတကာချိန်ကြိုက်ဘုံဆင်းတယ်လို့မျိုးဖြစ်ပြီးတော့အဆင်ပြေ KNU နဲ့အဆင်ပြေရင်ဒါလေးတွေကိုဒီလိုပဲထားထားလိုက်မယ် KNU နဲ့အဆင်မပြေရင်အာဒီတခုခုကိုကျွန်မတို့ကဆက်နက်တံဖြုတ်လိုက်မယ်ဟိုတခုခုကိုကြိုးဖြုတ်လိုက်မယ်ဆိုလို့ရှိရင်ပေါက်ပွဲလာမယ်အဲ့လိုတမင်းတကာများလှုပ်ထားတဲ့ပုံကပိုပြီးပေါ်နေသလားလို့ကျွန်မမြင်တယ်ဆိုတော့ဒါတွေကိုကြည့်ချမ်းဖြစ်ဒီပြဿနာတွေအဲ့ဒီတင်းမာမှုကိုဖြစ်ပေါ်စေတဲ့အကြောင်းရင်းတိတိလေးအများကြီးကိုကျွန်မတို့ကမဖြေရှင်းမနဲ့တော့ဒီကရင်ပြည်ငင်းချင်းကြီးကိုကျွန်မတို့ဟိုဟန်ဆောင်ပြီးတော့ညှော်နေကြမလို့အဲ့တော့ကရင်ပြည်မှာပြန်ပြီးပေါက်ကွဲသွားလို့စစ်မှတ်တွေဟိုအရင်တုန်းကလို့60ပတ်ဝန်းကျင်တုန်းကလိုမျိုးဟိုအလုံးအရင်းနဲ့စစ်မှတ်တွေပြန်ဖြစ်အစ်စ်တွေပြန်ဖြစ်ပြီးဆိုလို့ရှိရင်ကျွန်မပြောချင်တာကရင်ပြည်ကြီးပဲမဟုတ်ဘူးဒီမှာနိုင်ငံငြိမ်းချမ်းမှုပေါ့လေမြန်မာနိုင်ငံမငြိမ်းချမ်းမှုမြန်မာပြည်သားတွေအကောင်းမနေရဘူးပေါ့စာစာဝတ်နေရေးလုံခြုံရေးဘာညာဘာမှအဆင်မပြေတော့ဘူးပေါ့ဆိုတော့ကရင်ပြည်ရဲ့ကိစ္စကိုကျွန်မကတော့ကရင်တယောက်ရှိတော့နေကြည့်ရင်လည်းဟိုရင်လေးတယ်ဒါပေမဲ့မြန်မာပြည်အတွက်ကြည့်လည်းရင်လေးတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာချိန်ကြိုက်ပုံကြီးအများကြီးပဲရှိတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့နံဖောကရောနော်နံဖောကရအခုဆိုရင်ဒါတကယ်နေရာမှာတော့ရှိနေတယ်လို့ပြောရမှာပေါ့နော်ဖအံဆိုတဲ့အခါကျတော့နံဖောကရဘလောက်များကျင်းလေးစရာဖြစ်နေပါပြီလေကင်းဒီမြင်ချမ်းကြီ
း ယင်လေးစရာကတော့ဖြစ်တယ်ပေါ့နော်ယင်လေးစရာဖြစ်တယ်လို့ပြောလို့ရှိရင်တော့ဒါဟိုကမီဒီယာကမှတွေ့လဲယင်လေးစရာဖြစ်တယ
်
အခု2020ရေကောက်ပွဲပြီးလို့နိုင်ရလာတဲ့ဟိုက NLD အနာရပါတီရဲ့သူအစိုးရဖွဲ့လာတဲ့ခါကျတော့ရှင်လဲသူ့အတွက်ယင်လေးစရာပေါ့ဒီဥစ္စာကခုနပြောတဲ့စနစ်တန်သူ့အတွက်မှာသူ့အတွက်လဲသူပြန်စနစ်တန်စိတ်ပူစရာဖြစ်တယ်ပေါ့နော်ကျွန်တော်ဆိုတော့ဘာလို့ဖြစ်ဖြစ်ဒီတက်လာမဲ့အစိုးရကလည်းအစိုးရတက်ကြလို့ရှိရင်လဲဒီငင်းကြီးအခုရက်တန့်နေတဲ့တန့်နေစေဖြစ်နေတဲ့ငင်းကြီးလုပ်ငန်းစဉ်ကိုပို့ပြီးတော့နိမ့်မှန်လမ်းမှန်နေပေါ့နော်ပို့ပြီးတော့ဟိုပါပေါ့လမ်းကြောင်းမှန်အောင်တော့ဆက်သွားဖို့လိုတယ်ပြီးတော့ကိုဆွေးနွေးခဲ့တဲ့ဥစ္စာကိုအရာတွေကိုလည်းပြန်ပြီးတော့ reflection ပေါ့လေဘယ်လောက်ကြည့်ဟိုတရားမှုရှိနေတယ်လဲပေါ့နော်အောက်ခြေပိုင်းမှာပေါ့နော်ဆိုတော့ပုံမှန်ဆွေးနွေးရဲဆိုတာမျိုးကအောက်ခြေပြည်သူလူထုကလည်းသိရမယ်သူတို့ဘက်ကခံစားချက်ကလည်းဟိုဆွေးနွေးဆိုတဲ့ဆွေးနွေးတဲ့အခန်းထဲမှာလည်းအညီနိုင်တဲ့ခံတဲ့မှာလဲပါဝင်ရမယ်ဆိုတာအဲ့လိုမျိုးအပြန်အလှန်ရှိမှသာလမ်းကြောင်းတစ်ခုကိုတက်လာမယ်လို့ထင်တယ်အခုချိန်ကြီးကတော့အဲ့ဒီနေထိုင်မှုမရှိသေးတဲ့ခါကြတော့ယင်လေးစရာကတော့အခုချိန်ကြီးတော့ယင်လေးနေရစေပေါ့နော
်ဆိုတော့
အဲ့ဒါယင်လေးမှုကတော့အလုံးဝိုင်းပြီးတော့တုံးပြီးတော့လုံမယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဗျာတိုင်းဒီငင်းချင်ရေးဆိုတာအမြဲအရေးကြီးတဲ့ကိစ္စပါဒါကိုယ်လည်းလုံနေကြတဲ့လူတွေဆိုတာပူတည်ပါလိမ့်မယ်ဘသူကမှငင်းချင်ရေးကိုပူလို့လဲဆိုပြီးတော့ငင်းချင်ရေးပူလို့ကျင်းချောင်းကလည်းပဲကြွားဝါပြီးတော့လက်ကမောက်ခတ်ပြောနေကြမလို့ဘူးလို့ထင်ပါတယ်အားလုံးကတန်းလူငင်းချမ်းရေးလူချင်းကြတာပါငင်းချမ်းရေးအလူချင်းဆုံးကတော့အဲ့ဒီမငင်းချမ်းတဲ့ဒေသတွေမှာနေရတဲ့ပြည်သူလူထုပဲလို့ကျွန်တော်ကတော့အဲ့လိုပဲယုံကြည်ပါတယ်အချိန်ပြေးပြီးတော့ပါဝင်ဆွေးနွေးပြီးတယ်နန်းဖော့ကြီးလော်မေဦးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
်ပါပါရှင
်ကရင်လူသားစီယိုကရင်ယူရဲ့အကြံပေးဖို့ကတူဖြစ်သူလော်မေဦးကရင်သတင်းစင် KIC ရဲ့အဒီတာချုပ်နန်းဖော့ကြီးတို့ဆွေးနွေးသွားကြတာပါCOVID-19 ရေပေါ်အခြေအနေကြောင့် BOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်နေတဲ့ကမ်းတွေကိုအင်္ဂါညဒိုင်းရီလိုင်းစီစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် BOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါတနားပါဒီဗီယာဝေးပေါ်ပြီးကျန်းမာပြောဆွေးကြပါစီကျွန်တော်ကြော်ကြော်သိပါခင
်ဗျာ BOA မြန်မာပိုင်းရဲ့ကမ္ဘာတစ်လွှားခီးသွားအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆွေးမြတ်ပါမှာအခုတစ်ခေါက်ကဘာတလွားခီးသွားအစီအစဉ်ကတော့ဖိလစ်ပိုင်နိုင်ငံကိုသွားပြီးတော့ရုပ်ရှင်ကြည့်ရမှာပါကိုဗစ်ကရောဂါကြောင့်ရုပ်ရှင်ရုံတွေပိတ်ထားရချိန်မှာမနီလာမြို့တော်ကဖန်နစ်ရေပေါ်မြို့ပုံစံမျိုးလုပ်ထားတဲ့ shopping center ကြီးတစ်ခုရဲ့မှာရေပေါ်ရုပ်ရှင်ရုံတစ်ခုကိုဖန်တီးထားပါတယ်ကိုယ့်ရဲ့လှေပေါ်ကနေတီးဆန့်ရုပ်ရှင်ကြည့်နိုင်တဲ့ဒေဟာပြင်ရုပ်ရှင်ရုံစီကိုအခုပဲကဘာတလွားခီးသွားအစီအစဉ်ကနေသွားကြည့်ကြရအောင်ပါရှင်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာအီတလီနိုင်ငံက Venice ရေပေါ်မြို့လိုဖန်တီးထားတဲ့ McKinley Hill Mall ဆိုတဲ့ shopping ဈေးဆိုင်ရန်ကြီးတစ်ခုရှိပါတယ်။ Venice Grand Canal လို့ပုံစံလုပ်ထားတဲ့တူမြောင်တစ်ဖက်တစ်ချက်မှာဈေးဆိုင်ဒဏ်တွေကိုစောက်ထားတာပါ။အဲ့ဒီတူမြောင်ထဲမှာအခုတော့အမိုးအကာမဲ့ရုပ်ရှင်ရုံတစ်ခုကိုဖန်တီးထားပါတယ်။ကိုဗစ်ကရောဂါကြောင့်မိုးလုံးလေလုံးအဆောက်အဦတွေကရုပ်ရှင်ရုံတွေအပါအဝင်ဖျော်ဖြေလုပ်ငန်းတွေကိုပိတ်ထားရချိန်မှာကိုဗစ်ထိန်းချုပ်ရေးလုပ်ငန်းတွေနဲ့အညီလေပေါ်ကနေရုပ်ရှင်ကြည့်နိုင်အောင်လို့လှုပ်ထားတာဖြစ်ပါတယ်။ Venice မြို့မှာစီးကြတဲ့ Gondola လေရီပုံစံမျိုးလေတစည်းပေါ်မှာနှစ်ယောက်ထိုင်ပြီးရုပ်ရှင်ကြည့်နိုင်ကြပါတယ်။တရားနဲ့တရားခက်ခွက်ခွာနေကြရမယ့်စီကံတွေနဲ့အညီရုပ်ရှင်တကားမှာလှေငါးစီးစုစုပေါင်းလူဆယ်ယောက်တာကြီးခွင့်ရှိပါတယ်ရုပ်ရှင်လက်မှတ်တွေကိုလည်းအွန်လိုင်းပေါ်ကနေချုပ်တင်ဝယ်ယူထားဖို့လိုသလိုရုပ်ရှင်လာကြည့်သူတိုင်းကျန်းမာရေးဆိုင်ရာဖောင်ကိုရုံထဲမဝင်ခင်မဖြစ်မနေဖြည့်ဖို့လိုပါတယ်ကိုဗစ်ဖြစ်တဲ့သူနဲ့ထိတွေ့ဘူးသလားရုပ်ရှင်ရောက်လာပြီးတဲ့နောက်မှာကိုဗစ်ကူးတယ်ဆိုရင်အသိပေးပါမယ်ဆိုတာမျိုးတွေကိုဖောင်ထဲမှာဖြည့်ရပါတယ်ဒါတွေမကရုပ်ရှင်လာကြည့်သူတွေအနေနဲ့ရုံထဲကအသံနားထောင်ဖို့အတွက်ကိုယ့်ရဲ့နှချက်ကိုကိုယူလာဖို့လည်းလိုပါတယ်။လေထဲကနှချက်ပေါက်တွေမှာထိုးပြီးအသံနားထောင်လို့ရသလိုအထူးစီစဉ်ထားတဲ့အသံလိုင်းကိုဖမ်းပြီးနားထောင်လို့ရပါတယ်။ရုပ်ရှင်လာကြည့်သူတွေစိတ်ချလက်ချကြည့်နိုင်ဖို့အတွက်လေတွေကိုလည်းဧည့်သည်တွေမစည်းခင်ရောစီးပီးချိန်မှာပါပိုသက်ရှင်းလင်းပါတယ်။ကိုဗစ်ကြောင့်ကိုယ့်အိမ်ထဲမှာပဲအွန်လိုင်းကနေရုပ်ရှင်ကြည့်နေကြရတဲ့သူတွေအခုလိုထူးခြားတဲ့ရုပ်ရှင်ရောမှာလာကြည့်နိုင်တာကိုသဘောကျနေကြပါတယ်
။ I think just wow.And it's a different type of movie that
လေကောင်ကနေရုပ်ရှင်ကြည့်ရမယ်။သူမြောင်းထဲမှာဂွန်ဒိုလာစီးပြီးတော့ရုပ်ရှင်ကြည့်ရမယ်ဆိုတော့တင်ဟုတ်ပါလားဆိုတော့ဖြစ်မိပါတယ်။အဲဒါကြောင့်လဲတွားကြည့်အောင်ဆိုပြီးတော့လာပြစ်တောင်းတယ်။တော်တော်စိတ်ဝင်စားဖို့ကောင်းပါတယ်
။2020ဒီဇင်ဘာလဆန်းကမှဖွင့်ခဲ့တဲ့ရေပေါ်ရုပ်ရှင်ရုံမှာရုံပည့်ရပွဲလက်မှတ်တွေအလုံးရောင်းကုန်နေပါတယ်
။ Oh my god, November 2019 Frozen.
ရုပ်ရှင်မှာနောက်ဆုံးရုပ်ရှင်ကြည့်ပြတာ2019နိုဝင်ဘာလတုန်းက Frozen ရုပ်ရှင်ကြည့်တော့ပါဘလောက်တောင်ကြာနေပြီလဲနော်အခုလိုမျိုးပိတ်ကားပေါ်မှာရုပ်ရှင်ပြန်ကြည့်နိုင်တာတော်တော်လေးကိုစိတ်သက်သာရပါတယ်ဒါကညွှန်တော်မှာဆိုလဲဒီအချိန်တွေကိုလက်ခံရမှာပါ
ဒီရေပေါ်ရုပ်ရှင်ရုံမှာလောလောဆယ်တနေ့ကိုရုပ်ရှင်နှစ်ကားပဲပြပါတယ်များသောအားဖြင့်ကအခြေခံမျိုးကားတွေပါဒါပေမဲ့ပိတ်ကားပေါ်မှာရုပ်ရှင်ကြည့်ရတဲ့အရာတာကိုခံစားခြင်းတွေကတော့အကြိုက်တွေ့နေကြပါတယ
် Yes we regularly go to cinema so it has been a very grueling and painful thing for
ရုပ်ရှင်ရုံပုံမှန်သွားလို့ရှိတဲ့ကျွန်တော်တို့အတွက်တိတ်ကိုအောင့်အီးနေကြရတယ်လို့ပြောနိုင်ပါတယ်ရုပ်ရှင်ရုံတွေပိတ်ထားတာဘယ်နှလားတောင်ကြာပြီမှမသိတော့ပါဘူးအခုတော့တွေ့ကြုံအစ်လိုချင်လို့လာခဲ့တာပါဒါမျိုးတွေ့ကြုံအစ်ရနိုင်တာကိုတကယ်ပဲကျေးဇူးတင်မိပါတယ်
ရှိပေါ်ရုပ်ရှင်ရုံကိုဖန်တီးထားတဲ့ Magic World Corporation ကြီးကလည်းဆေးရုံတွေ၊ကျန်းမာရေးဆိုင်ရာအဖွဲ့အစည်းတွေပိုးသက်တဲ့လုပ်ငန်းတွေနဲ့ပူးပေါင်းပြီးတော့သူတို့ရဲ့ရေပေါ်ရုပ်ရှင်ရုံကိုကျန်းမာရေးဆိုင်ရာစီကံချက်တွေနဲ့ကန့်ညီအောင်ဆောင်ရွက်နေပါတယ်
။ Filipinos have reached a point already that they have realized that hey this pandemic is hereAnd we have to stop
being... ကျွန်တော်တို့ရေအနေနဲ့ကရောဂါကြီးရှိနေတယ်။ဒီကရောဂါကြီးကိုကြောက်နေလို့မရဘူးဆိုတဲ့အခြေအနေကိုရောက်သွားပြီလို့ကျွန်မထင်ပါတယ်။ကိုယ့်ရဲ့နေလူဝါလုံစာတွေကိုပို့ပြီးလုံခြုံပေးခြင်းနဲ့နီးနဲ့လုံသွားကြရတော့မယ်ဆိုတာကိုလက်ခံထားကြပါပြီ။အခုဒီရေပေါ်ရုပ်ရှင်ဆိုလဲလိုင်းတာရမယ့်စီးကံတွေအားလုံးနဲ့ညီအောင်လုပ်ထားတဲ့အတွက်ဘေးကင်းတဲ့ရုပ်ရှင်ကြီးတဲ့အတွေ့အကြုံကိုရနိုင်ကြပါတယ်။
ကိုဗစ်ကရောဂါကြောင့်ကမ္ဘာတဝန်းကဖျော်ဖြေရေးလုပ်ငန်းတွေအနေနဲ့ရောဂါအန္တရာယ်ကင်းကင်းတဲ့သူတို့လုပ်ငန်းတွေဘလို့လဲပတ်နိုင်မလဲဆိုတဲ့နည်းလမ်းမျိုးစုံကိုရှာနေကြရပါတယ်။လူတွေအနေနဲ့လည်းအိမ်ထဲမှာပဲနေနေကြရတာကိုငြင်းဝင်နေကြတာမဟုတ်အမိုးအကာမဲ့ရုပ်ရှင်ရုံတွေပြန်ပြီးခေတ်ဆားလာနေတာပါရုပ်ရှင်ရုံလုပ်ငန်းတွေဆက်ပြီးရှိနေဖို့အတွက်ထူးခြားတဲ့ဆွဲဆောင်မှုတွေလုပ်ဖို့လိုတယ်လို့ဖိလစ်ပိုင်ရုပ်ရှင်လုပ်ငန်းတိုးတက်ရေးကောင်စီဥက္ကဋ္ဌကပြောပါတယ
် Now more than ever if you want to stay afloat if you want to keep
ရုပ်ရှင်ရုံလုပ်ငန်းတွေဆက်လက်ပတ်နေခြင်းနဲ့ပြန်ဖွင့်ခြင်းနဲ့ဆိုရင်ရုံမှာရုပ်ရှင်ကြည့်တဲ့အတွေ့အကြုံပေးနိုင်မှုလိုပါတယ်ရုပ်ရှင်ရုံမှာရုပ်ရှင်ကြည့်တဲ့အရာတာကကိုယ့်အိမ်မှာရုပ်ရှင်ကြည့်ရတာနဲ့အခွာကြီးကွာတဲ့အတွေ့အကြုံမျိုးပေးနိုင်မှုလိုပါတယ်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်က McKinley Hill Mall ရေပေါ်ရုပ်ရှင်ရုံကကိုဗစ်ကရောဂါကြားမှာရုပ်ရှင်ရုံတွားရတဲ့အတွေ့အကြုံတွေလုပ်ပေးထားတာဖြစ်ပါတယ်။ဒီမှာကြည့်မယ်ဆိုရင်ရိုးရိုးလက်မှတ်တစ်စောင်ကို American Dollar 30ကျပြီးတော့အချိုးရည်ပေါက်ပေါက်ဆုပ်ပါတဲ့လေတစည်းနှားကကတော့ Dollar 20ဖြစ်ပါတယ်။နေတိုင်းဖွင့်တဲ့ရေပေါ်ရုပ်ရှင်ရုံကိုအားပေးသူတွေများလွန်းလာကြောင်းနောင်ချရင်လေအစင်းရည်အနေငယ်ထတ်တိုးပြီးတော့ရုပ်ရှင်ကားတွေကိုလည်းအဆုံးပြနိုင်ဖို့စီစဉ်သွားမယ်လို့ရုပ်ရှင်ရုံတာဝန်ရှိသူတွေကပြောပါတယ်ရှင်ကျွန်မဆွေမြတ်မောင်ပ
ါအမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
ဇန်နဝါရီလ20ရက်နေ့ဒီကနေ့မှာ
Joseph Robin နဲ့ Biden Jr. ဟာ American ပြည်တော်စုရဲ့46ရောက်မြောက်သမ္မတအဖြစ်ကျန်းသက်စာကျိန်းဆိုမှာဖြစ်ပါတယ်။ကျန်းသက်စာကျိန်းဆိုပြီးချိန်မှာတော့အသက်88နှစ်နဲ့62ရက်ရှိပြီဖြစ်တဲ့ Joe Biden ဟာ American သမိုင်းမှာအသက်အကြီးဆုံးသမ္မတအဖြစ်တာဝန်ထမ်းဆောင်နေသူဖြစ်မှာပါ။သူရဲ့ဒုတိယသမ္မတအထက်လွှတ်တော်အမတ်ဟောင်းကမလာဟဲရစ်ကတော့ပထမဆုံးအမျိုးသမီးအဖြစ်သာမကပထမဆုံးအာဖရိကနယ်ပွားအဖြစ်ရောပထမဆုံးအာရှနယ်ပွားတယောက်အနေနဲ့ပါဒုသမ္မတတာဝန်ကိုထမ်းဆောင်ရမှာဖြစ်ပါတယ်56ရောက်မြောက်သမ္မတရဲ့ကျန်းသက်စာကျိန်းဆိုပွဲကတော့အစဉ်အလာအတိုင်းကျင်းပနေကြပုံစံနဲ့မတူတဲ့အစီအစဉ်တွေနဲ့အခြေအနေအရပြောင်းလဲဆောင်ရွက်ရမှာပါအစင်လာရအမျိုးသားရင်ပြင်ရဲ့ကျဲပြောလာတဲ့မျက်ခင်းပြင်ကိုမျက်စိတစုံလမ်းမြင်နိုင်တဲ့အမေရိကန်လွတ်တော်အဆောက်အအုံရဲ့အနောက်ဘက်စင်မြင့်မှာရွေးကောက်ခံသမ္မတဘိုင်ဒင်နဲ့ရွေးကောက်ခံဒုသမ္မတဟဲရစ်တို့ကြမ်းကြိမ်ကြရမှာဖြစ်ပါတယ်1982ခုနှစ်ကစပြီးအထူးဂုဏ်ပြုဧည့်သည်တော်တွေနဲ့လွတ်တော်အမတ်တွေကစင်မြင့်နဲ့အစဉ်စဉ်ဝန်းရံဆောက်လုပ်ထားတဲ့စင်တွေပေါ်မှာနေရာယူကြရပါတယ်အထက်နဲ့အောက်လွတ်တော်အမတ်တွေအတွက်သူတို့ရဲ့မဲဆန္ဒနယ်မြေတွေကပြည်သူတွေကိုဖိတ်ကြားနိုင်ဖို့သမရကျန်းသစ္စာကျင်းဆိုပွဲဝင်ခွင့်လက်မှတ်2သိန်းကျော်ကိုဖျက်ဝေပေးလို့ရှိပါတယ်။ဒါပေမဲ့ဒီနှစ်ကိုဗစ်ကာယောဂါကာကွယ်ရေးကန့်သတ်ချက်တွေကြောင့်လွတ်တော်အမတ်တယောက်ကိုလက်မှတ်အပိုတစ်ဆောင်စီပဲပေးထားပြီးလွတ်တော်ပရုံအတွင်းလူ3000တဲ့ပို့ပြီးဝင်ခွင့်ပြုမှာမဟုတ်ပါဘူး။အရင်တုန်းကဆိုရင် National Mall အမျိုးသားရင်မြင်ကြီးတဲကနေလူရေ 1.8 သန်းလောက်အထီများပြားတဲ့လူလူကြီးကခေါင်းဆောင်အစ်စ်အတီးပြုတဲ့အခမ်းအနားကိုကြီးရှုအားပေးခဲ့ကြပါတယ်။ဒီနှစ်တော့အဲ့ဒီလိုလူစုလူဝေးနဲ့မကျင့်ပနိုင်တော့ပါဘူး။ကျန်းသစ္စာချိန်ဆိုပြီးတာနဲ့တပြိုင်နက်အခမ်းအနား80ရာခိုင်နှုန်းလောက်ကအွန်လိုင်းကနေပါဝင်ဆင်နွှဲကြပြီးရုပ်မြင့်သံကြားကနေထုတ်လွှင့်ပေးရတော့မှာပါ။ပုံမှန်လူထုတသန်းကျော်ပါဝင်တဲ့အခမ်းအနားကိုကိုယ်တိုင်ပါဝင်ဆင်နွှဲလို့မရကြတော့ဘဲရုပ်မြင့်တန်ကြားကနေပဲကြီးစုကြရတော့မှာဖြစ်ပါတယ်။အစင်လာတရက်အနေနဲ့ငိမ့်ချန်းစွာအာနာလွဲပြောင်းတဲ့တင်ဂေတအဖြစ်ကျန်းသစ္စာကျိန်းစုပွဲအထိတ်အမှတ်ခြိတဲ့ပွဲအပြင်သမရအသစ်ကကွန်ပျူတာဖွဲ့ပြီးကိုစစ်ဆေးတဲ့အခမ်းအနားတွေလည်းမကျင့်ပနိုင်တော့ပါဘူး။သမရရဲ့အဓိကတာဝန်ဖြစ်တဲ့အမေရိကန်ပြည်သူတွေလုံခြုံမှုအတွေ့ပြည်ပအနေနဲ့ပြည်တွင်းရန်နောက်ကိုဗစ် -19 ကာယောဂါဘေးကနေအကာအကွယ်ပေးရေးအတွက်ဆောင်ရွက်ရမယ့်ဝန်တရားတွေပါဝင်ပါတယ်။ဒီလိုကျန်းသစ္စာချိန်ဆခြင်းဟာသမရအနေနဲ့အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေသစ္စာဆောင်တည်ပါမယ်လို့ဂရိကဝိပြုတာဖြစ်ပါတယ်။သူကိုယ်ပိုင်ခံစားချက်ခံယူချက်ကိုပါတီအပေါ်သစ္စာခံမှုဒါမှမဟုတ်ဘာသာရေးသက်ဝင်ယုံကြည်ကိုးကွယ်မှုစတာတွေဘလို့ပဲရှိရှိသူဟာဒီအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုတသွေမသိမ်းလိုက်နာကျင့်သုံးရမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားဆိုရင်ဘယ်နေရာမှာပဲရှိရှိကြိုက်တဲ့ဘယ်ပါတီကိုမဲပေးခဲ့ပေးခဲ့သူရဲ့မူဝါဒတွေကိုသဘောတူသည်ဖြစ်စေမတူသည်ဖြစ်စေသူကျန်းသစ္စာချိန်ဆပြီးတာနဲ့တပြိုင်နက်အမေရိကန်တွေအားလုံးအတွက်သူဟာသမ္မတဖြစ်သွားပါပြီဒီကျန်းသစ္စာချိန်ဆပွဲကနေစပြီးသမ္မတအနေနဲ့အမျိုးသားဆောင်ပုဒ်ဖြစ်တဲ့ E Pluribus Unum ဆိုတဲ့အများတွေကတယောက်ဖြစ်တယ်ဆိုတာကိုမမေ့မလျော့သတိနဲ့ဆင်ခြင်ရမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
ဟုတ်တယ်ဟုတ်တယ်ဗတဲ့ခင်တဲ့ဓာရီနဲ့အပတ်စဉ်ကဏ္ဍတွေကတော့တလောက်ပါပဲခင်ဗျာအခုဆက်လက်ပြီးတရင်အချင်းချုပ်ကိုတင်ပြပေးပါမယ်ဗုဒ္ဓဦးနဲ့မှာအမေရိကန်သမ္မတဖြစ်ကျန်းသစ္စာကျေးဇူးပဲဂျိုးဘိုင်ဒန်ကအင်္ဂါနေ့ညနေပိုင်းမှာသူစားဒီဒလဝဲပြည်နယ်ကနေမြို့တော်ဝါရှင်တန်ဒီစီကိုရောက်ရှိလာပြီးဖြစ်ပါတယ်ဒီစီကိုမထွက်ခွာခင်ကလေးမှာပဲဂျိုးဘိုင်ဒန်ကဒလဝဲပြည်နယ်လူကြုံရေးအရန်တပ်ဖွဲ့ဌာနချုပ်ကိုသူရဲ့တာဘိုဘဘောဘိုင်ဒန်အမည်နဲ့အဖတ်တရအမည်ပေးဂုဏ်ပြုချင်းပြတဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ဝါရှင်တန်ဒီစီကိုရောက်လာပြီးတဲ့နောက်ညနေပိုင်းမှာဂျိုးဘိုင်ဒန်ကသမရလင်ကောအထိမ်းအမှတ်ပြတိုင်းမှာကျင်းပမဲ့ COVID-19 ကြောင့်အသက်သေဆုံးခဲ့ရသူတွေအတွက်စစ်တောင်းပွဲအခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်။အဲဒီနောက် American သမရတွေရဲ့အစိုးရအေဂင်ဟာ Blair House မှာတညတာတက်ခွန်မှာဖြစ်ပါတယ်။အမေရိကန်သမ္မတကျန်းသစ္စာကျေးဇူးပွဲအတွက်စစ်ခေါ်ထားတဲ့ပြည်ထောင်စုရေးအရေးတပ်ဖွဲ့ဝင်တွေကထောက်ဖက်ဝင်တချို့ကိုလူကြုံရေးအရာအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးအဖွဲ့ FBI ကဖိရှားဖြစ်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပင်တဂွန်စစ်ဌာနချုပ်ကတာဝန်ရှိသူတွေကပြောပါတယ်။ဖိရှားခံရသူတွေကနှစ်ယောက်ကိုသာကျန်းသစ္စာကျေးဇူးပွဲအတွက်ရေးသားချက်တွေနဲ့ဆက်ဆက်ပြီးဖိရှားဖြစ်ခဲ့ရတာဖြစ်ကြောင်းတခြားတပ်ဖွဲ့ဝင်၁၀ဦးကိုတော့ကျန်းသစ္စာကျေးဇူးပွဲနဲ့ပတ်သက်ဆိုင်ပဲအရင်ကရာဇဝတ်မှုတွေနဲ့ဆက်ဆံနေတာကြောင့်ဖေရှားဖြစ်တာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်။ကို ကိုရိုနာဗိုင်းရပ်စ်ကနဝန်စတဲ့ပြပွားမှုကိုတုံ့ပြန်လာတဲ့ကာယောဂါကိုရှောင်လွှဲနိုင်မှုအတွက်လုံဆောင်ရမှာနှိကွေ့ခဲ့ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ပညာရှင်ကိုယ်စားလှယ်အဖွဲ့ကပြောပါတယ်။ WHO အဖွဲ့အနေနဲ့ COVID-19 ယောဂါကိုကမ္ဘာ့ကာယောဂါအဖြစ်အရေးပေါ်အခြေအနေကြီးညာတာကအခုထက်အခြေဆော့ပြီးကြီးညာနိုင်ခဲ့ခြင်းရှိမရှိအပေါ်မှာလည်းအဲ့ဒီပညာရှင်အဖွဲ့တွေကမေးခွန်းထုတ်လိုက်ပါတယ်။ဒီနေ့ကမှထုတ်လို့တဲ့ COVID-19 ကာကွယ်စီတွေကိုမြန်မာနိုင်ငံအပါအဝင်နိုင်ငံ6ခုကိုစတင်ပြပုံပဲအကြောင်းဒီနေ့နိုင်ငံကြီးဝန်ကြီးဌာနကအင်္ဂါနေ့မှထုတ်ပြန်ပါတယ်မြန်မာဘက်ကတော့လူပေါင်း15သန်းအတွက် COVID-19 ကာကွယ်စီရဖို့အိန္ဒိယနိုင်ငံတိုင်းထားပြီးနောက်မြလပိုင်းအတွင်းနိုင်ငံတွင်းကာကွယ်စီထိုးနိုင်ဖို့ရည်မှန်းထားပါတယ်အိန္ဒိယတို့ COVID-19 ကာကွယ်စီတွေရရှိဖို့အတွက်အိန္ဒိယနိုင်ငံတွေရဲ့အရေးကြီးတဲ့ဘေးဖက်နိုင်ငံတွေကပန်ကြားထားကြောင်းလည်းအိန္ဒိယနိုင်ငံရဲ့ကြေညာချက်မှာဖော်ပြထားပါတယ်ပြည်ပကားရရှိနေတဲ့မြန်မာနိုင်ငံရဲ့ရင်းချေးရေးတမန်တော်ရဲ့အဖြစ်ခရီးယံဖျားကျောင်းတွေကဆောင်ရွက်ကြဖို့အရှက်ကတ်တလစ်ဆရာတော်ကြီးများအဖွဲ့ချုပ်ရဲ့အကြီးအကဲဖူယဟပီအမတ်ဂါဒီနယ်ချားလ်စ်မမိုကတိုက်တွန်းလိုက်ပါတယ်။ရင်းချေးရေးကိုကုစားဖို့စေအရေးပေါ်လိုအပ်နေကြောင်းရင်းချေးရေးကိုပြပါမယ်ဆိုတဲ့ဖျားသခင်ရဲ့တုတ်ကပတ်တော်ကိုတလုံးသိပြီးခရီးယံအားလုံးအတူတကွပေါင်းစည်းကြဖို့လိုအပ်ကြောင်းလည်းစံရွယ်လက်ရှိရတဲ့ကကာရီဂျယ်ချားလ်စ်မမိုကတရင်စကားပြပေါ်တဲ့အကြောင်း UCADUS မှာဖော်ပြထားပါတယ်။ဗိုလ်တုံးဒီမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOG နားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်နှပြားရှင်လန်းကြပါစေ။ကျွန်တော်ရပ်ထောင်းပါ This program has come to you from the Voice of America, Washington.